Welcome to the Voice of America in Burmese.
Mingalam nakhi ma sha. Washington review American tangani. 2020 June 18th. Tetherin ni manakhin season 2 go Myanmar sanor dei mane 6 la yi ga ni 9 la yi thi. Line kilometer 2440 ne 51. Plan kilometer 190 ro ga ni thauk lwin pe ni ba bi. ကျမခင်ရတပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့ပြောပြပေးပါမယ်။ဂျော်ဂျီယာပြည်နယ်အတ္လန်တန်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဝန်ဒီစားတောက်ဆိုင်ကားရတဲ့နေရာမှာလူမဲမျိုးသားရစ်ချတ်ဘရုခ်စ်တနက်နေ့အပြစ်ခံရပြီးတေဆုံးခဲ့မှုအတွက်အလုပ်ထုတ်ခံခဲ့ရတဲ့လူပြူရဲရာရှိဂျဲရက်ရော့ဖ်ကိုကြီးလေသောလူတက်မှုဖယ်လိုနီမာဒန်နဲ့တရားဆက်ဆိုလိုက်တယ်လို့နေနေတရားရုံးအစိုးရရှင်တွေကဗိုလ်တဖူးနေမှာပြောပါတယ်။အသက်28နှစ်အရွယ်အာဖရိကန်အမေရိကန်မျိုးသားဘရုခ်စ်တည်ဆောင်းရတာဟာအမေရိကန်နိုင်ငံတလွာခွဲခြားဆက်ဆံမှုနဲ့ရဲတွေရဲ့ဆိုးရတဲ့ကင်တွယ်မှုတွေကိုပြုပြင်ဖို့အတွက်တောင်းဆိုဆန္ဒပြမှုတွေပိုးပြီးအချိန်မြင့်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဂျုံလ7ရက်နေ့ကဘရုခ်စ်ကိုတနက်နေ့ပြစ်ခဲ့တဲ့လူပြူရဲရာရှိရော့ဖ်ဟာနောက်တနေ့မှပဲအလုကအထောက်ခံခဲ့ရတာဖြစ်ပြီးအခုချီးလေသောလူတက်မှုနဲ့လူတည်စေတဲ့လက်နက်နဲ့ပြစ်ခတ်မှုအပါအဝင်အမှုပေါင်း17မှုနဲ့ဆွဲချက်အတင်ခံရတယ်လို့ဖလူတန်နေနေတရားရုံးကအစိုးရရှင်ကြီးပေါ်ဟာဝတ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီအမှုအတွက်ရော့ဖ်ဟာတသက်တကျွန်းကြာတာဒါမှမဟုတ်သူတကယ်တမ်းကျူးလွန်ရင်တေရန်အထိကြံ့ခံရနိုင်မှာရှိတယ်လို့လည်းပြောပါတယ်အခင်းဖြစ်ပွားစဉ်မှာအတူရှိနေတဲ့နောက်လူပြူရဲရာရှိဒေဗင်ဘရော့စနန်ကိုတော့အပြင်းထန်ထိခိုက်နာကျင်စေသောလက်ရောက်မှုနဲ့ရဲရာရှိကျွတ်ဖောက်ပြက်မှုတွေနဲ့တရားဆွဲဆိုထားပြီးအစိုးရရှင်ကြီးရဲ့မေးမြန်းချက်တွေအတွက်ပူပေါင်းလှုပ်ဆောင်ဖို့ခွင့်ပေးထားတယ်လို့လဲဟာဝတ်ကပြောပါတယ်။မေလ25ရက်နေ့ကမင်းနီယာပိုးလစ်မြို့မှာ African American မျိုးသား George Floyd ရေးဖမ်းထားစဉ်တေဆုံးခဲ့ရတာနဲ့ပတ်သက်ပြီး American ရဲ့ကဘာတလွားခွဲခြားဆက်ဆံမှုနဲ့တရားမျှတမှုအတွက်တောင်းဆိုမှုတွေဆက်လက်ဖြစ်ပွားနေပြီးရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်လှုပ်ဆောင်နေကြချိန်မှာအခုလို Brooks အသက်ခံရတာဖြစ်ပါတယ်။ Coronavirus ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့ဗိုလ်တပ်ဦးနဲ့ကတရုတ်နိုင်ငံဘေကျင်းမြို့မှာယောဂဆိုင်ရာကန့်သတ်မှုအသစ်တွေချထားလိုက်ချိန်မှာပဲဘရာဇီးလ်မှာယောဂအကူးဆက်ခံသူအရေအတွက်နေ့စဉ်လိုလိုတိုးလာနေတယ်လို့အမေရိကန်မှာတော့ဒီယောဂကြောင့်တည်ဆုံးရသူဟာပထမကမ္ဘာစစ်ကြီးအတွင်းတုန်းကထက်တောင်ပိုများနေတာဖြစ်ပါတယ်။တရုတ်မှာပြီးခဲ့တဲ့သတင်းပတ်ကစပြီးဗေကင်းမြို့တော်မှာယောဂအကူးဆက်ခံတဲ့လူနာသစ်139ယောက်ရှိလာတာကြောင့်ကြည်ရင်းလေကြောင်းခီးစံအသွားအလာကိုဖျက်သိမ်းထားတယ်လို့လူချင်းခတ်ခွာခွာနေရမှာဖြစ်ပြီးတချို့ရက်ွက်တွေကိုသွားတဲ့အခါအပူချိန်တိုင်းလာနဲ့မှတ်ပုံတင်ဆက်ဆေးတာတွေပါလုပ်နေပါတယ်။ဘရာဇီးမှာတော့အင်ကာနေက24နာရီအတွင်းနောက်ထပ်ယောဂအကူးဆက်ခံသူ3000ကျော်နီးပါးရှိလာနေတာကြောင့်အခုဆိုအကူးဆက်ခံသူက6သိန်းကျော်သွားပြီဖြစ်ပြီးအမေရိကန်ပြည်ရင်ဒုတိယအများဆုံးပါ။ကမ္ဘာတဝန်းကိုဗစ် -19 ကာယောဂတိုက်ဖျက်ရေးအတွက်ဆက်လက်ကြိုးပမ်းနေချိန်မှာပဲဒီကာယောဂအချိန်လျော့သွားစဉ်နဲ့မျှော်လင့်ချက်ရောင်ကြီးအစ်စ်တန်းလာတာတွေ့ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲTedros Ghebreyesus ကဗိုလ်တပူးနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် There have been more than 435,000
deaths. အမေရိကနဲ့တောင်အာရှတိုင်းဒေသတွေမှာဒီယောဂါကြောင့်လူပေါင်း4,300ခွဲကျော်သေဆုံးနေတယ်လို့ဒီလည်းယောဂါကူးစက်ခံသူအစိုးရကတိုးနေတဲ့ဖြစ်ပေမဲ့ပြောလင်းချက်ရောင်ကြီးတက်တွေတွေ့လာနေရပြီလို့ပြောထားတာပါ။အင်္ဂါနေ့မှာ Britain သုတေသနပညာရှင်တွေကဈေးသိမ့်မကြီးတဲ့ Dexamethasone ဆေးကိုအချိန်ကြီးဆိုးတဲ့ COVID-19 ဝေဒနာရှင်တွေအတွက်သုံးလာဟာတည်ဆုံးမှုနှုန်းကိုလျှော့ချနိုင်ကြောင်းစမ်းသပ်တွေ့ခဲ့ရတာကြောင့်အခုလို WHO ကြီးကပြောကြားလိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကာယောဂါကိုကာကွယ်နိုင်တဲ့ဆေးကိုကမ္ဘာနိုင်ငံအလုံးညီညီမျှညာလန်လန်မှီစေရေးအတွက်နိုင်ငံတကာအတိုင်းဝန်ကလှုပ်ဆောင်ဖို့ EU ဥရောပသမဂ္ဂကပြောပါတယ်။ဂျူလ25ရက်နေ့မှာကမ္ဘာလုံးဆိုင်ရာကာဝယ်ဆေးညီလာခံကျင်းပဖို့လေEU ဥရောပကော်မရှင်အကြီးအကဲကပြောကြားခဲ့ပါတယ်။အမေရိကန်အစိုးရကဆီးရီးယားသမ္မတဘက်ရှာ-အက်ဆဒ်နဲ့သူ့အစိုးရအဖွဲ့ပေါ်ပုံမတင်းကျပ်တဲ့ဖိအားပေးတဲ့အနေနဲ့အရေးယူတန်ခတ်မှုအသစ်တရကိုထပ်ပြီးချမှတ်လိုက်တယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပေါင်ပီယိုကဗိုလ်တပ်ဦးနေမှာပြောပါတယ်။ဒီတန်ခတ်မှုမှာအဆက်ရဲ့မိသားစုပြင်ဆီးရီးယားအစိုးရအရာရှိတွေနဲ့အဆက်အစိုးရကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုပါထည့်သွင်းထားတာဖြစ်ပါတယ်။ဒီဇင်ဘာလမှာအမေရိကန်လွှတ်တော်ကအတည်ပြုပေးခဲ့တဲ့ဆီးရီးယားအရသားတွေကိုအကောက်အွယ်ပေးတဲ့စီဇယ်ဥပဒေအရဆီးရီးယားအစိုးရအရာရှိတွေနဲ့စီးပွားရေးလုပ်ကင်တဲ့ကမ္ဘာပေါ်ကဘယ်သူ့ကိုမဆိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒဏ်ခတ်အရေးယူခွင့်ရှိနေတာပါ။အမေရိကန်နိုင်ငံခြားရေးဌာနနဲ့ဗန်ဒန်ရေးဌာနတို့ကအခုလိုဆီးရီးယားပေါ်ဒဏ်ခတ်အရေးယူရတဲ့ပတ်သက်ပြီး သမရအင်ဒီကကြီးညာချက်ထုတ်ပြန်ပြောဆိုရမှာစီးရီးယားပဋိပက္ခစတင်ခဲ့တဲ့2011ခုကစပြီးအာဏာရှင်အဆက်အဆိုးဟာစီးရီးယားပြည်သူတွေပေါ်မရေမတွက်နိုင်အောင်ရင်ဆက်မှုတွေကျူးလွန်ခဲ့ပြီးအခုချမှတ်လိုက်တဲ့ဒဏ်ခတ်မှုကနေအာဏာရှင်အဆက်အဆိုးအဖွဲ့နဲ့လက်တွဲမလုပ်ကြဘူးပြတ်သားတဲ့သတင်းစကားပါလိုက်တာဖြစ်ကြောင်းဖော်ပြထားပါတယ်
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00ထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 9.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရဲမထွန်ပါ VOA American သတင်းမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ဒီမနက်ကတည်းကကိုဗစ် -19 ရောဂါကူးစက်ပြန့်နှံ့မှုကိုတိုက်ဖျက်ရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ4သန်းထပ်ဆောင်းပေးမယ့်အကြောင်းရုပ်မြင့်မှာရှိတဲ့အမေရိကန်တိုင်ဝမ်ကဇွန်လ18ရက်နေ့မှာကြေညာလိုက်ပါတယ်။အခုပေးရတဲ့ဒေါ်လာ4သန်းနဲ့ပါဆိုရင် February လကစလို့ဒီမနက်ကရဲ့ကိုဗစ် -19 တိုက်ဖျက်ရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ပြည်ထောင်စုရဲ့အထောက်အပံ့ကစုစုပေါင်းဒေါ်လာ13သန်းခွဲရှိသွားပြီဖြစ်ပါတယ်။ဒီထပ်ဆောင်းကူညီကို USAID American နိုင်ငံကဖွံ့ဖြိုးရေး Agency ရဲ့ဂျမိုင်းဆောင်ရှောက်မှုလက်လန်းပြီးရပုံဝင်အစီအစဉ်ကတစဉ်မြန်မာပြည်သူတွေကိုပေးအပ်သွားမှာဖြစ်ကြောင်းအမေရိကန်တိုင်ဝမ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ COVID-19 တုံ့ပြန်တိုက်ဖျက်ရေးအတွက်ပေးအပ်တဲ့အမေရိကန်နိုင်ငံရဲ့အကူအညီဒေါ်လာ 3.5 သန်းဟာနိုင်ငံတော်ဝန်ကျမ်းမာရေးကဏ္ဍအတွက်ကျွန်တော်တို့ရဲ့ရည်ရှိပူးပေါင်းဆောင်ရွက်မှုကိုအားဖြည့်ပေးတာဖြစ်ပါတယ်။အခုကူညီဟာလွန်ခဲ့တဲ့အနှစ်20အတွင်းကျမ်းမာရေးကဏ္ဍအတွက်ပေးအပ်ခဲ့တဲ့ဒေါ်လာ 186 သန်းအပါအဝင်မြန်မာနိုင်ငံအတွက်ကလရှိချာကူညီပေးအပ်မှုစုစုပေါင်းအမေရိကန်ဒေါ်လာ 1.3 ဘီလီယံအပြင်နောက်ထပ်ပေးအပ်တာလည်းဖြစ်ပါတယ်လို့အမေရိကန်တန်ယုံယာယီတာဝန်ကဂျော့ဂျ်စီဘလီကပြောပါတယ်ခင်ဗျာ။ကုလသမဂ္ဂညွှန်ကြားအန်တိုနီယိုကူတာရက်စ်ရဲ့ကလေးသူငယ်များနဲ့လက်နက်ကိုင်ပဋိပက္ခများဆိုင်ရာ2020ခုနှစ်အစည်းအဝေးခန်းစာမှာမြန်မာစစ်တပ်ကိုကလေးစစ်သားစုဆောင်မှုတွေလုပ်တဲ့လက်နက်ကိုင်တပ်ဖွဲ့စည်းရုံးတွေကနေဖယ်ရှားလိုက်တာဟာအချိန်မတန်သေးတယ်လို့အန်ဒီယန်လည်းရှိနေတယ်လို့ Save the Children အဖွဲ့ကပြောပါတယ်။မြန်မာစစ်တပ်အနေနဲ့ကလေးစစ်သားစုဆောင်မှုတွေရှိနေသလားဆိုတာကိုစစ်တပ်ကမှတ်သားစောင့်ကြည့်နေတာမရှိသလိုစုဆောင်ရပြီးတဲ့တပ်သားတွေကိုစစ်ဆေးမှုတွေတည်တည်ချာချာပြုလုပ်ဖို့နဲ့ကျင့်မှုကျူးလွန်သူတွေကိုဒီဇိုင်းမှမအေးအေးယူအဖြစ်ပေးဖို့လိုနေသေးကြောင်းအထောက်အထားတွေကဖော်ပြနေတယ်လို့ဆိုပါတယ်။အခုလိုမြန်မာစစ်တပ်ကိုစီးရင်ကနေဖယ်ရှားဖို့ဆုံးဖြတ်ချက်ကကလစ်စတာစုဆောင်မှုတားဆီးနိုင်ရေးလုပ်ငန်းစဉ်တွေကိုအဟန္တာဖြစ်စေတယ်လို့လည်း Save the Children အဖွဲ့ကပြောပါရယ်ခင်ဗျာ။ဒီမဝန္ဒတောင်တန်းအနောက်ပိုင်းကတရုတ်နဲ့အိန္ဒိယနယ်စပ်မှာနှစ်ဖက်တပ်ဖွဲ့တွေခိုက်ရန်ဖြစ်ပွားရာကအိန္ဒိယစစ်သားအနည်းဆုံး20သေဆုံးခဲ့ရလို့ဆက်ဆံရေးတင်မာနေတာကိုရှော့ချဖို့တရုတ်နဲ့အိန္ဒိယနိုင်ငံတို့သဘောတူညီခဲ့ကြပါရယ်။ဗိုလ်တုံးတွေကတရုတ်နဲ့အိန္ဒိယနိုင်ငံကြားရေးဝန်ကြီးနှစ်ဦးတယ်လီဖုန်းကတည်းကစီးရင်နိုင်ငံနယ်စပ်မှာတင်မာမှုတွေရှော့ချဖို့ဆွေးနွေးခဲ့ကြတာလည်းဖြစ်ပါရယ်။အခုလိုဝန်ကြီးနှစ်ဦးတယ်လီဖုန်းဆက်သွယ်စကားပြောချိန်မှာပဲအိန္ဒိယနိုင်ငံကနယ်စပ်ဒေသကိုတပ်တွေထပ်မံစီလုပ်ခဲ့တယ်လို့တိဘက်ကလည်းတိဘက်ဒေသအတွင်းတင်ကားတွေနဲ့စစ်သားတွေကြီးအစ်စ်သုံးပြီးစီးရေးလက်ချက်မှုတွေလုပ်နေတာကိုနိုင်ငံပိုင် CCTV ရုပ်သံသတင်းဌာနကပြသခဲ့တယ်လို့လည်း AFP သတင်းကပြောပါရယ်အိန္ဒိယနိုင်ငံအနေနဲ့ခိုက်ရန်ဖြစ်ပွားမှုကိုတိတိကျကျစုံစမ်းအရေးယူပေးဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကတောင်းဆိုခဲ့ကြောင်းနဲ့တရုတ်နိုင်ငံရဲ့ပိုင်းနဲ့နယ်ပြည်ကိုကာကွယ်ဆောင်ရှောက်လိုတဲ့စိတ်ဆန္ဒကိုရှော့မတွက်ဖို့ကိုလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါရယ်အိန္ဒိယနိုင်ငံရဲ့ဝန်ကြီးဆဗရမိုင်းယန်တန်ရှန်ကာကတော့အိန္ဒိယနိုင်ငံရဲ့ကန့်ကွက်ချက်ကိုတရုတ်နိုင်ငံကိုအသိပေးခဲ့တယ်လို့ပြောပါရယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အိန္ဒိယစစ်သားတွေအခုလိုအသက်သေဆုံးရတာအလားတမဖြစ်စေရဘူးလို့လည်းပြောပါရယ်
။ मैं देश को भरोसा दिलाना चाहता हूं हमारे जवानों का बलिदान व्यर्थ नहीं जाएगा
ကျွန်တော်တို့ရဲ့စစ်သားတွေအသက်ဆုံးတော့သွားရတာအလဟတ်တမဖြစ်စေရဘူးဆိုတာကိုတိုက်မိကိုကျွန်တော်အမှခံလို့ပါတယ်။အိန္ဒိယနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ဂုံတိတ်ခါကိုကာကွယ်ဖို့ဘယ်သူကမှမတားဆီးနိုင်ကြလို့ဒီပေါ်ယုံမားတန်တရားလည်းမရှိစေချင်ဘူးလို့ဝန်ကြီးချုပ်မော်ရီကပြောပါတယ်။ဖြစ်ပွားပုံနဲ့ပတ်သက်လို့နှစ်ဖက်ပြောဆိုမှုကကွဲပြားနေတာပါ။ဒီနိုင်ငံကအိန္ဒိယစစ်သားတွေကနေဆက်ကိုဖျက်ချော်ခဲ့တာလို့ပြောသလိုအိန္ဒိယနိုင်ငံဘက်ကလည်းတရုတ်နိုင်ငံကအိန္ဒိယပိုင်းနဲ့တဲအဆောက်အဦဆောက်တာကြောင်းလို့ဆိုပါရယ်ကုလသမဂ္ဂကတော့တစ်ပတ်စလုံးအတိုင်းအိမ်ဆုံးချုပ်တီးကြဖို့ကိုတိုက်တွန်းထားပါရယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံမှာမနေ့ဗုဒ္ဓဟူးနေ့ကတရက်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ1031ယောက်ရှိတဲ့အတွက် ကုဆတ်သူစုစုပေါင်း 4,000 ကျော်ရှိသွားခဲ့ပြီးကုဆတ်မှုနှုန်းစင်ကာပူနိုင်ငံကိုကျော်လွန်သွားခဲ့တာကြောင့်အရှိတောင်အရှဒေသမှာဗိုင်းရပ်စ်ကုဆတ်မှုအများဆုံးနိုင်ငံဖြစ်လာခဲ့ပါတယ်။ဗိုင်းရပ်စ်ကြောင့်သေဆုံးသူလည်းမနေ့က45ယောက်ရှိခဲ့ပြီးသေဆုံးသူစုစုပေါင်း 2,286 ယောက်ရှိသွားပြီဖြစ်လို့အရှိအရှဒေသမှာအင်ဒိုနီးရှားနိုင်ငံဟာကျောင်းနိုင်ငံကလွှဲရင်ဗိုင်းရပ်စ်ကြောင့်အထူးအပြောက်အများဆုံးရှိတဲ့နိုင်ငံလည်းဖြစ်လာပါဗျ။နိုင်ငံရေးမြို့တော်ဂျကာတာမြို့နဲ့တခြားမြို့တွေမှာကာယရောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးပြန်ပြည်နယ်လန်ထူလာဖို့ရေးအာဏာပိုင်တွေကအသွာအလာကန့်သတ်ထားတာတွေကိုဖြေလျှော့ပေးလိုက်တယ်လို့ရောဂါပိုးစစ်ဆေးမှုတွေကလည်းပိုတိုးလှုပ်လာတဲ့အတွက်ဒီတစ်ပတ်အတွင်းကုသမှုနှောင်းကုလို့များပြားလာတာလည်းဖြစ်ပါတယ်။ COVID-19 ကြောင့်ဒုတိယကမ္ဘာစစ်နောက်ပိုင်းကာလအရှည်ကြာဆုံးရန်နာထားခဲ့ရတဲ့England Premier League ပြိုင်ပွဲတွေဇွန်လ19ရက်နေ့ဗုဒ္ဓဟူးနေ့မှာပြန်လည်စတင်နေပြီဖြစ်ပါတယ်။ COVID-19 ကြောင့်ရပ်ပေါင်းတရားရနာခဲ့ပြီးတဲ့နောက်ပထမဆုံးကစားတဲ့ပွဲကတော့ Aston Villa နဲ့ Sheffield United တို့ရဲ့ပွဲပဲဖြစ်ပါတယ်။ Aston Villa ကVilla Park မှာပြည်သူမရှိဘဲကစားခဲ့တာဖြစ်ပြီးမကစားခင်မှာ Queen နဲ့ရှိတဲ့လူအလုံးကကာယရောဂါကြောင့်တိစုံခဲ့ရတဲ့သူတွေအတွက်တစ်မိနစ်ကြာငြိမ်းသက်ဆုတောင်းခဲ့ကြပါတယ်။ဒါပြင်ကစားသမားတွေကပွဲမစခင်မှာအားလုံးဒူးထောက်ပြီးအမေရိကန်မှာရဲလက်ထဲတည်ဆုံခဲ့ရတဲ့လူမဲမျိုးသား George Floyd ကိုဂုဏ်ပြုခဲ့ကြပါတယ်။ကစားရှင်ပထမပိုင်းမှာ Aston Villa ကိုသမား Origin Island လက်ထဲဖတ်မိထားတဲ့ဘောလုံးနဲ့ဂိုးစီးကျော်သွားခဲ့ပေမဲ့ဒန်လင်ကြီးကဂိုးမပေးတာကြောင့် Sheffield United အတွက်တကူးနင်နာခဲ့ရပါတယ်။ပွဲပြီးချိန်မှာတော့တစ်ဖက်ဂိုးမရှိတည်ရင်ကျခဲ့ပါတယ်။ Premier League နဲ့အပြိုင် Serie A ပွဲတွေလည်းဇွန်လ20ရက်နေ့မှာစတင်ကစားတော့မှာဖြစ်ပါတယ်ခင်ဗျာ။ကြတဲ့ပြည်နယ်မှာတပိုင်းအောင်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းပေါ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါအမေရိကန်ပြည်ထောင်စုမှာလူမဲအမျိုးသား George Floyd ရဲလက်ထဲတေဆုံးသွားရပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးအမေရိကန်အစိုးရအနေနဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလှုံ့ဆော်လာရပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကလည်းသမ္မတ Donald Trump ဟာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်အမိတ်ရဲ့ထုတ်ပြန်ခဲ့ပြီးတော့ဒီနေ့ဗုဒ္ဓဘူးနေ့မှာတော့အမေရိကန်အထက်လွှတ်တော်Republican အမတ်တွေဥဆောင်ပြီးတော့ရေးဆွဲခဲ့တဲ့ဥပဒေမူကြမ်းကိုထုတ်ပြန်ခဲ့ပါတယ်ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်း Editor ဦးကျော်စံတာကိုကျွန်တော်ငိမ့်ချန်ကဆက်သွယ်မေးမြန်းထားပါတယ်အငယ်ရေးအဲ့ဒီတော့ Republican အမတ်တွေဥဆောင်ရေးဆွဲခဲ့တဲ့ဥပဒေမူကြမ်းကို Democrat အမတ်တွေကချက်ချင်းတုံ့ပြန်ဝေဖန်ခဲ့ပါတယ်အဲ့တော့ဒီဥပဒေမှာသူတို့အောက်လွှတ်တော်ကတင်သွင်းခဲ့တဲ့ဥပဒေနဲ့ဘာတွေများကွာခြားပါသလဲအငယ်
အဲ့ဒီနေ့ဘူရူနေမနက်ကတင်သွင်းတဲ့အထက်လွှတ်တော်ဆိုင်ရာဒီ Republican အမတ် Tim Scott သူကလူမဲ့အမျိုးသားပေါ့လေအဲ့ပုဂ္ဂိုလ်ကဥဆောင်ပြီးတော့ရေးဆွဲတဲ့ဥပဒေလို့ဆိုရတယ်အဓိကအဖြစ်ကတော့သူတို့လည်းပဲရဲတုပြင်းရေးပါပဲအဓိကစိတ်စိတ်ပေါ်ချမှုတစ်ခုကိုနမူနာပြောမှဆိုချုပ်ခိုးလို့ခေါ်တဲ့ Levin ညစ်ပြီးဖန်တဲ့ကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အောက်လွှတ်တော် Democrat တွေကတော့ဒီကိစ္စကိုလုံးဝဥပုံတမ်းပြစ်ပစ်တင်ပြလိုက်မယ်လို့ဆိုရယ်အထက်လွှတ်တော်ကတော့လို့မလွှတ်မဆောင်သာလိုအပ်တဲ့အခါသွန်းလင်းပေးမယ်ဆိုတော့အဲ့ဒီလိုပဲပေါ့ကျန်တဲ့ဟာမှလည်းရဲရဲလွှတ်ရဲကိုဟိုဘက်ကအတင်းကျပ်တမ်းပြစ်ပြလိုက်ခြင်းနဲ့သူတို့ပြောတဲ့အတိုင်းမလိုက်နိုင်ဘူးဆိုလို့ရှိရင်ဒါဘကူကပြနေတဲ့ငွေကြေးကို budget ကိုဖျက်တော့မယ်ဆိုရယ်အထိလွတ်တယ်ဒီဘက်ကတော့အဲ့လိုမလုပ်ဘူးဒီဘက်ကအယူဆကတော့သူတို့ရဲ့ဥပဒေချမ်းဟာတဲ့ Mr. Tim Scott ကပြောတော့တာ Law Enforcement College ကခရဲရက်တပ်ဖွဲ့ရင်းနဲ့ black community အဲအသေးအောင်စီရလူမှုအတိုင်းမှုနဲ့ကြမှာပတ်မှုလုပ်ပေးမဲ့ bridge တာဖြစ်ပါတယ်ဆိုတဲ့ဘောမျိုးပြောပါတယ်ဆိုတော့နှစ်ဖက်လုံးဟာဒီဘယ်ဒါမဲ့ရက်တပ်ဖွဲ့ပြုပြင်ရေးကိုလွတ်ကြတာပါပဲအပြင်းထန်ပေါ်လာတယ်လို့တော့မဟုတ်ဘူးပေါ့ဗျာဒီခါကတော့ကျွန်တော်သဘောကိုကျွန်တော်သုံးသပ်ချက်ကိုပြောရင်တော့ဒါမဲ့ကတ်ပြီးရောလို့တာသူကပုံကောင်းငါ့ပုံကောင်းဆိုတာမျိုးလုပ်နေကြတဲ့သဘောလို့တွေးရပါတယ်
ဟုတ်ကဲ့ပါအဲ့ဒီတော့လေအမေရိကန်မှာဥပဒေတစ်ခုဖြစ်လာဖို့ဆိုတာအထက်လွှတ်တော်နဲ့အောက်လွှတ်တော်နဲ့ညှိနှိုင်းပြီးသဘောတူညီချက်ရမှဥပဒေဆိုတာဖြစ်လာနိုင်တာမျိုးမလားအဲ့ဒီတော့သူတို့ဘလို့ဆက်လုပ်ကြဖို့ရှိမလဲခင်ဗျာ
နှစ်ဖက်လုံးကတော့နောက်ပတ်အထူးသဖြင့်ဗုဒ္ဓဟူးနေ့မှာတင်သွင်းမယ်ထင်တယ်သူက floor သူရဲ့အထက်လွှတ်တော်ကဆိုလည်းအထက်လွှတ်တော်တစ်ခုလုံးရဲ့အဆုံးချက်ကိုသူတို့ခံယူမယ်ဒီဟာကိုမဲပေးမယ်သူတို့က pass လုပ်မှာပဲအထက်လွှတ်တော်မှာ Republican ရှိရအောင်ထွန်းနေကြအောင်ပဲအောက်လွှတ်တော်ကလည်းပဲသူတို့စီကအဲ့လိုနောက်ပတ်မှာပဲသူတို့ဥပဒေကိုအောက်လွှတ်တော်မှာ pass လုပ်နေတယ်ဆိုတော့အဲ့ဒီနှစ်ခု pass လုပ်ပြီးတဲ့အခါမှာတော့သူညှိစီရတယ်စောစောကလူအသေးစိတ်တွေကညှိရမှာပေါ့နှစ်ဖက်လုံးကတော့ရက်တော့ဖက်ကိုပြုပြင်စီရင်လည်းပြည်သူလူထုကသူတို့လက်ခံလာအောင်ဖြစ်လာစီချင်တာကြီးပဲဆိုတော့ဒီဟာကိုအသေးစိတ်ညှိတဲ့အခါမှာနိုင်ငံရေးအဖြစ်စူးစားကိုစားပေါ့လေခုရွေးကောက်ပွဲလည်းညှိလာပြီဆိုတော့နိုင်ငံရေးအဖြစ်ငါတို့လောက်တာသာသွားတယ်ကောင်းသွားတယ်ဆွဲဟာမျိုးလည်းလူချင်းနေကြတဲ့သဘောပြပါတယ်ဆိုတော့ဒီရွေးကောက်ပွဲ မတိုင်ခင်တော့တော်တော်လေးခက်ရခက်စီညှိနှိုင်းကြလိမ့်မယ်ညှိနှိုင်းလို့ရပါမလားဆိုတော့မေခွန်ထုတ်စရာပါဘုရား
ဟုတ်ကဲ့ပါအခုလိုနိုင်ငံရေးအခြေအနေပေါ့နော်ရွေးကောက်ပွဲလည်းရှိနေတယ်ဆိုတော့အဲ့ဒါနဲ့ဆက်ဆက်ပြီးတော့အခုတလောမှာပေါ့နော်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပုံပီယိုနဲ့တရုတ်ဆိုရတာဝန်ရှိသူတွေတွေ့ဆုံမှုရှိတယ်လို့ကြားပါတယ်အင်ကယ်ကိုရိုနာအရေးဟောင်ကောင်အရေးမှာတရုတ်ကိုတင်းတင်းမာမာပြောဆိုထားတာတွေရှိတယ်ဆိုတော့လေဒီကိစ္စကဘလောက်များအရေးပါပါတယ်လဲခင်ဗျာ
အသိရေးပါတဲ့ကိစ္စပါတာနိုင်ငံတကာဆက်ဆံရေးအနေနဲ့ကြည့်ရင်လည်းဆိုတော့ကိုရိုနာကိစ္စတယောက်ကျောက်ကျန်းကအဖြစ်တင်တာအပြင်ဟောင်ကောင်ကိစ္စဆိုရင်ဟောင်ကောင်မှာရရှိနေတဲ့ဒီမိုကရေစီအခွင့်အရေးတွေကိုတရုတ်ကလုံအောင်ပိတ်ပင်တဲ့သဘောလုပ်လာတဲ့ကြောင့်အမေရိကန်ကသူတို့ကိုဟောင်ကောင်အတွက်ခွင့်ပြုထားတဲ့အထူးကုန်ကွယ်မှုအခွင့်အရေးကိုယူသိမ်းကြပါများဆိုတာအရေးကြီးညှိရပါလိမ့်မယ်ထို့သူတောင်ပြုတ်ပင်တဲ့ကိစ္စတွေကလည်းအများကြီးရှိနေပါတယ်ပိုပြီးအရေးကြီးတာတရုတ်နဲ့ဆက်ဆံရေးမှာသူအစာကြီးရတယ်ဆိုတာဟာသူရဲ့ရွေးကောက်ပွဲနိုင်ဖို့အတွက်အရေးကြီးတဲ့ issue တစ်ခုဖြစ်နေပါတယ်တေကိုငါတို့စီးပွားရေးအဖြစ်အသာစီးရမှတဲ့တေရဲ့နိုင်ကျင်နေတဲ့စီးပွားရေးကဘယ်လိုတွန်းလှန်နိုင်ခဲ့တဲ့ဘယ်လိုကင်တွယ်နိုင်ခဲ့ဆိုတာဒေါ်နယ်ထရန့်နဲ့ပြတ်သားဖို့အရေးကြီးလိုအပ်နေမယ်ထင်ပါတယ်။ဒါသူအတွက်ရွေးကောက်ပွဲအတွက်အဓိကမဲဆွယ်မဲ့အကြောင်းချက်တစ်ခုဖြစ်တဲ့သူတို့ယူဆထားရရှိပါတယ်။ဒါကြောင့်ဒီကိစ္စဟာတကယ်တမ်းသူတို့အချင်းချင်းသဘောတူညီမှုရဖြစ်စေဖို့လည်းနားလည်မှုတစုံပြားရဖို့ဆိုရင်လည်းပဲကျိုးဝက်သဘောတူညီမှုပဲဖြစ်နေမှာဒါကြောင့်လည်းပဲဒီပြေဆိုမှုတော့တို့တေဝင်ထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာအဲ့ဒါတော်တော်အရေးကြီးတဲ့ပွဲဖြစ်ပါတယ်ဒါတိရမဲ့ဒီဘက်ကလည်းပဲဒါအနိုင်ရရဲ့ဆိုတာလည်းပဲလူလူပြည်အောင်ပြသဖို့လိုပါလိမ့်မယ်တော်တော်ချွန်ပါဆက
်ဟုတ်ကဲ့ပါအငယ်အခုလိုသုံးသပ်ပေးခဲ့တဲ့အတွက်အန်တီတာဦးကျော်စံတာကိုကျေးဇူးတင်ပါတယ
် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်ဖွင့်နေပါတယ်ကျွန်မဆုမြတ်မော်မှာဗြိတိန်နိုင်ငံ Oxford တက္ကသိုလ်သုတေသီအဖွဲ့ကကိုဗစ်နမူနာတချို့ကိုစမ်းသပ်ကူးသားခဲ့တာမှရလကောင်းတွေတွေ့ရှိခဲ့တဲ့ဒက်ဆာမက်တဆုံးဆေးဟာမြန်မာနိုင်ငံမှာအလွယ်တကူဝယ်ယူနိုင်တာကြောင့်လွယ်လွယ်တောက်ကြမှာစိုးရိမ်နေလို့ဗြိတိန်ကဝါရင်ဆရာဝန်ကြီးတယောက်ကတတိပေးလိုက်ပါတယ်။အသက်ရှူဆက်တတ်ထားရတဲ့ကိုဗစ်လူနာတချို့နဲ့အောက်ဆီဂျင်ပိုက်တတ်ထားရတဲ့ကိုဗစ်လူနာတချို့ကိုဒက်ဆာမက်တဆုံးဆေးပေးခဲ့တာမှအခြေအနေပြန်ကောင်းလာတာကိုသူတေသီတွေတွေ့ရှိခဲ့တာပါ။ဒါကြောင့်ဒီဆေးရဲ့အာဒီတင်နဲ့ဘေးထွက်ဆိုးကျိုးတွေအကြောင်းကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာလူမှုကျန်းမာရေးဆိုင်ရာအထွေအကျုံအနှစ်30ကျော်ရှိခဲ့တဲ့အငိမ့်စားဆရာဝန်ကြီးဒေါက်တာကိုကိုကိုပြင်းပြန်ထားပါတယ်
။ဒက်ဆာမက်တဆုံးကတော့သူကကော်တီကိုစတီရိုက်ပေါ့လေ။လောလောကူကူရနိုင်တဲ့ဆေးတစ်မျိုးပါ။သူ့ရဲ့အဓိကအာဒီတင်ကဘာလဲဆိုတော့အယောင်တိုင်းကြီးကျစေတဲ့တက်တီပါ။အဲ့ anti inflammatory effect ကြတော့ဒါတွေကိုပဲမတော့နေဆိုတော့ဟာလား arthritis အယိုးနာနာရာတို့အဆင့်နာရာတို့မှာဟာလားဒီရောက်အကိုင်းပြောက်စီတဲ့ဆေးတွေနဲ့ first line treatment နဲ့မရတဲ့သူတွေအတွက်ကိုဒီ steroid တွေကိုသုံးရတာပေါ့ခင်ဗျ။နော်အဲ့တော့ဒီ steroid က first stage မဟုတ် second stage မှာသုံးရတဲ့ဆေးမျိုးဖြစ်ပါတယ
်။ဟုတ်ဆရာအဲ့တော့ covid လူနာတွေကိုဒီဆေးပေးလိုက်တဲ့အတွက်ကြောင့်မလို့ဒီသူတို့ရဲ့အသက်ရှူလမ်းကြောင်းတွေမှာရောင်ရမ်းနေတာတွေကကျသွားတယ်အဲ့ဒါကြောင့်မလို့သူတို့အခြေအနေပြန်ကောင်းလာတာလားဆရာ
။အဲ့ဒါဟုတ်ပါတယ်။အဲ့ဒီအယောင်ကျသွားတဲ့ problem ပါအင်္ဂလန်ဘာပေါ်လေ UK မှာစတော့မန်တိုဘဆေးရုံမှာ55နှစ်အရွယ်ရှိတဲ့အမျိုးသမီးတူဟာနော်ဟို ICU ပေါ်လေ intensive care unit ထဲမှာရောက်နေပြီးတော့ ventilator ပေါ်မှာအသက်ကိုလွတ်နေရတဲ့အချိန်မှာသူတို့ကဒီသူ့ရဲ့အဆုတ်ကလည်းယောဂပိုးကြောင့်မူရောင်ကိုင်းနေတယ်အဲအခအကြည့်ချွဲနေတဲ့ခါရပြည့်ညံ့နေတာကိုတွေ့ရတဲ့အခါမှာနောက်ဆုံးအနေနဲ့သူတို့ဒက်ဆမစ်သုံးကိုသုံးမယ်ဆိုပြီးတော့စမ်းတုံးကြည့်မယ်ဆိုပြီးတော့သူ့ရဲ့ယောက်ျားကိုခါရခွင်တောင်းပြီးတော့သူတို့သုံးလိုက်တဲ့အချိန်မှာဒီမျိုးသမီးက72ရက်နေတဲ့ခါမှာပြန်ကောင်းလာတယ်ဆိုတော့တွေ့လိုက်ရတယ်အဲ့ဒါကြောင့်ဒက်ဆမစ်သုံးကဒီအယောင်ကိုင်းကြီးကိုပျောက်စေတဲ့ဆေးတွေမှာကိုရိုနာဗိုင်းရပ်စ် infection မှာထိရောက်တယ်ဆိုပြီးတော့ဖြစ်လာတဲ့သတင်းပ
ါနောက်တစ်ခုကဒီဒက်ဆမစ်သုံးဆေးက steroid ဆေးတစ်မျိုးဖြစ်ပါတယ်ဆိုတော့သူ့ရဲ့ဘေးထွက်ဆိုးကျိုးတွေရောဘာတွေရှိပါလဲရှင
့်ဘေးထွက်ဆိုးကျိုးတွေပြောရမယ်ဆိုလို့ရှင့်တခါတည်းဒီဆေးကြောင့်မို့ immunity ကိုကျစေတတ်တယ်ဒီဆေးရောဂါတောက်လိုက်တယ်ရှင့်အဲဒီ immunity ကျသွားလို့ရှိရင် immune system ကထိခိုက်လာတဲ့အခါမှာယောဂါပိုးတွေကပိုပြီးတော့ဖြစ်စေနိုင်တယ်အသေးရောင်ယောဂါတို့ Levin G ယောဂါတို့ osteoporosis အယိုးပြောတဲ့ယောဂါတို့တော့သူကမလိုအပ်ဖက်နဲ့သုံးတဲ့အခါမှာဖြစ်စေတယ်အဲ့တော့ဒီ steroid ကိုသုံးမယ်ဆိုရင်လိုအပ်တဲ့ပိုပြီးမသုံးသင့်ပါဘူးအမြဲသုံးလို့မရပါဘူး
။နောက်မြန်မာနိုင်ငံအပါဝင်ပေါ့နော်ဒီဖျမျိုးဆဲနိုင်ငံတွေမှာဈေးသက်သက်တာတာနဲ့ရနိုင်တဲ့ဆေးမျိုးဖြစ်ပါတယ်ဒီ dexamethasone ဆိုတဲ့ဆေးကအဲ့တကယ်တော့ဒါ covid ဒုနာတွေကိုကုလို့ထိရောက်မှုရှိမယ်ဆိုလို့ရှင်ဒါဆရာဝန်တွေအတွက်အသက်ဆရာဖြစ်တယ်လို့ဆရာမြန်မာလာရှင့
်ဆရာဝန်တွေအတွက်အသက်ဆရာဖြစ်ပါတယ်ဆရာဝန်တွေဆိုတာကဆေးတွေကိုသူတို့ကအမြဲတမ်းထိတွေ့နေတဲ့ဆရာဝန်တွေဆိုတော့ဒီဘယ်လိုယောဂဘယ်လိုလူနာမျိုးမှာဒီဆေးသုံးရမယ်ဆိုတာဆရာဝန်တွေကသိကြပါတယ်အဲ ဆရာအနေနဲ့စိတ်ပူတာကတော့ဟလာဟိုတလောကတခါတဲ့စပိခါစာကိုရိုနာဗိုင်းရပ်စ်ပိခါစာကဟိုက်ဒရိုဆီကလိုရိုကွင်းဟာကောင်းနေဆိုတော့ဖြစ်လာတဲ့ချိန်မှာဒူရီယာဟိုက်ဒရိုဆီကလိုရိုကွင်းရန်ကုန်မှာတခါတဲ့ဆေးလက်မှတ်မလို့ပဲနဲ့ဝယ်လိုက်တာဘယ်ဆေးဆိုင်မှမရှိတော့ဘူးဖြစ်သွားတယ်နော်အဲ့တော့ဒက်ဆာမက်သဇုံဆိုတဲ့ဇာတ်လေးထွက်လာတဲ့အတွက်ဒီဆာမက်သဇုံကြီးများလိုက်ဝယ်ပြီးတော့တောက်ချင်တဲ့တောက်နေရရင်ဒုက္ခရောက်ကုန်တော့မယ်ဆိုတာဒီသူ့ရဲ့ဘေးထွက်ဆိုးကျိုးတွေကိုလူတွေသိစေချင်ပါတယ်ဒါတွေဟာဆရာဝန်တွေသုံးနေသေးပါဆရာဝန်တွေကဒီလိုအပ်တဲ့လူနာမှာအသက်ကယ်တဲ့ဆေးအနေနဲ့သုံးနေဟာပါဆိုတာသိစေချင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်မဖြစ်လာတဲ့ဟာမှာ life saving အတွက်ဒီ dexamethasone ကြောင့်မအသက်ကြီးပြန်ရှင်လာတော့မယ်ဆိုတာကိုသိရရတဲ့ဝမ်းသာမိပါတယ်အဲ့ဒါကတော့ကောင်းတဲ့ဘက်ကပေါ့လေဆိုးတဲ့ဘက်ကခုနပြောသလိုပေါ့လေဒီဆရာဝန်ဆေးလက်မှတ်မလို့ပဲနဲ့ဝယ်ကြတဲ့နိုင်ငံတွေမှာဝယ်လို့ရတဲ့နိုင်ငံတွေမှာဆိုလို့ရှိရင်လူတွေကမသိဘဲနဲ့ဝယ်ပြီးတုံးနေကြပါဘူးစိတ်ပူတာပါအဲ့ဒီအတွက်ကြောင့်မို့တခါတည်းသူရဲ့ဆိုးဘေးထွက်ဆိုးကျိုးတွေကြောင့်မို့လူတွေဒုက္ခရောက်တာပါဘူးပဲသတိပေးကြပါလေ
ဗြိတိန်နိုင်ငံလန်ဒန်မြို့မှာလူလူကျန်းမာရေးဆိုင်ရာအထွေအကျော်အနှစ်30ကျော်ရှိခဲ့တဲ့အငိမ့်စားဆရာဝန်ကြီးဒေါက်တာကိုကိုကိုမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်မော်ပ
ါကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရာတရုတ်နိုင်ငံမှာအလုပ်လက်မဲ့နှုန်းကြီးထွားနေဆဲဖြစ်ပြီးဝယ်ယူစားသုံးမှုပြန်လည်မြင့်တက်လာဖို့လူတွေငွေပိုသုံးလာဖို့ကြိုးစားနေကြရတဲ့အကြောင်း AP သတင်းဆောင်ပါတစ်ပုဒ်ကိုပြပြပါမယ်ကျွန်မသင်ကြီးထိုက်ပါတရုတ်နိုင်ငံဟီဘေးပြည်နယ်ကနေမြို့တော်ဘေကျင်းကိုပြီးခဲ့တဲ့နှစ်အောက်တိုဘာလကပျောက်ရွှင်လာတဲ့တီယန်ဇန်ဟွာတယောက်ပုံနှိပ်တိုက်မှာအယောင်ဝန်တန်းအလုပ်ရထားတာပါ။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေဖြစ်လာတော့ကုမ္ပဏီပိတ်သွားလို့သူလည်းအလုပ်ပြုတ်ခဲ့ပါတယ်။အခုတော့ပေ60ပတ်လည်အခန်းလေးတစ်ခုမှာနေပြီးတရုတ်ကိုဒေါ်လာ20ကျော်ကနေ40ကျော်လောက်ရှိတဲ့တရုတ်ရွှေငွေ150ကနေ300လောက်သာရတဲ့အလုတ်ကလေးတွေရဖို့အလုတ်သမားစုရက်ကိုတွားပြီးရှာရပါတယ
်။其实说实话就是都是现在的话就是能吃上饭。
ကိုတော့မတိတာပဲကံကောင်းလာပြီလို့ကိုကုတ်ကိုကျဉ်းနေနေပါတယ်။ကပီးကြီးမဖြစ်ခင်တုန်းကဆိုရင်အလုတ်တစ်ခုတပြိုင်တည်းလုတ်ပါတယ်။အခုတော့အလုတ်တစ်ခုရဖို့တော့မလွယ်ပါဘူး။ငပ်ပြတ်တော့မဲ့အခြေအနေဖြစ်နေပါတယ်။
မြို့တော်ဘေကျင်းရဲ့တောင်ပိုင်းကမြို့ငယ်လေးမာကျူးချောင်မှာတီယန်တို့လိုရွှေပြောင်းအလုပ်သမားတသိန်းကျော်နေထိုင်နေတာပါအလုပ်သမားဝန်ဆောင်မှုလုပ်ငန်းတွေပြန်လည်ဖွင့်ကွင်မရသေးတာကြောင့်အလုပ်သမားတွေကလမ်းပေါ်ကဆုရက်ကိုသွားပြီးလာငှားမဲ့သူကိုနာယီနဲ့ချီစောင့်ရပါတယ
်就是给150多块钱都争来争去可见这个活是多么的
တကယ်ကို150လောက်ရမယ်အလုပ်တစ်ခုရဖို့အချင်းချင်းသူ့ရဲ့ရန်ဖြစ်ကြရပါတယ်လူတစ်ခုရဖို့ဘလောက်ခက်တယ်လဲအလုတ်ကလည်းမြေမြတ်ဆဆမရှိဘူးဆိုတာတွေ့ရမှာပါရွှေ150လောက်ရဖို့အတွက်ကိုစက်လို့ရလုပ်ငန်းခွင်ထဲမှာနေပူတဲ့စက်တိုင်းကနေစက်တိုင်းလောက်အလုတ်လုပ်ဖို့လဲကျွန်တော်တို့အနေနဲ့လုပ်မှာပ
ါဘန်ဒါရေးဈေးကွက်ဆိုင်ရာသုံးသက်တဲ့ Fitch Ratings ရဲ့ခန့်မှန်းချက်အရတော့တရုတ်နိုင်ငံရဲ့မြို့ပြတွေကလုတ်သား442တန်းရဲ့30ရာခိုင်နှုန်းတန်း130ကျော်သောလုတ်သားတွေဟာအလုတ်လက်မဲ့ဖြစ်နေတယ်။အ ਨੇ ဆုံးတော့လက်တလောယာယီအလုတ်အကိုင်းဆုံးရှုံးထားတယ်လို့ဖော်ပြထားပါတယ်။ Rushi Finance Institute ရဲ့စီးပွားရေးဆိုင်ရာအကြီးအကဲဇူဇန်ရှန်းကတော့ရှေ့လျှောက်မရေရာမတေးချာမှုတွေအတွက်တရုတ်အစိုးရဘက်ကလည်းပြည်တွင်းအသတင်းထုတ်လွှင့်မှု GDP ဖွံ့ဖြိုးမှုရည်မှန်းချက်ကိုရှော့ချသတ်မှတ်မယ်လို့ယူဆထားပါတယ်။
啊可能我估计是比如说2-3或者3-5这样一个水平。
悠悠大大表啊没说言到第二年西伯爷七年个应该的看嘛没中部的七年没有吧的谢谢我们也要没得家目的年纪疲惫大家来 GDP 分票目过不必多大受到七年没有了新满节插把里面路比较多大吧အလုဆုံးရှုံးထားသူတွေဒါမှမဟုတ်လဲအလုဆုံးရှုံးသွားနိုင်တယ်လို့ဆိုရင်နေကြတဲ့တန်းနဲ့ချီတဲ့စားသုံးသူတွေပြန်ပြီးဝယ်ယူသုံးဆွဲလာစီရေးဆွဲဆောင်နိုင်ဖို့ကတော့တရုတ်အာဏာရကွန်မြူနစ်ပါတီရဲ့အဆုံးစွန်ရှိမှန်းချက်ဖြစ်ပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေဘက်ကလည်းဈေးဝယ်စင်တာကြီးတွေနဲ့စားသောက်ဆိုင်တွေမှာဝယ်ယူစားသုံးသူတွေပြန်ရလာစီရေးအထူးဈေးနှုန်းလျှော့ချမှုတွေနဲ့ဆွဲဆောင်နေပါတယ်။ဒါပေမဲ့လို့လေတရုတ်နိုင်ငံမှာပြီးခဲ့တဲ့ AD လကဝယ်ယူသုံးစွဲမှုဟာဆိုရင်ပြီးခဲ့တဲ့နှစ်နဲ့နှိုင်းယှဉ်ချက်အရ 9.5 ဂိုင်နှုန်းရော့ချခဲ့ပါတယ် တစ်ချိန်တည်းမှာပဲထုတ်လုပ်မှုက 3.9 ကိုင်နှုန်းတိုးလာတယ်လို့ AP ကဖော်ပြပါတယ်ရှင်ကျွန်မတင်ကြည့်ထိုက်ပါ
ဆိုလာတစ်စေးရည်စနေဒီဟာစကူနေမြောက်ကမ္ဘာဒုက္ခသည်များဆိုင်ရာနေဖြစ်ပါတယ်။နေ့စဉ်ကျင်းပတဲ့ဒီအထိမ်းအမှတ်နေမှာဒုက္ခသည်ဘဝကနေအောင်မြင်မှုရရှိလာသူတွေကိုချီးကျူးထောက်ပံ့ပြုကြတယ်လို့ဒုက္ခသည်တွေရဲ့ဘဝကိုလူတွေပို့ပြီးသိမြင်နားလည်နိုင်ရင်းနဲ့ငွေကြေးအကူအညီတွေရရှိရေးကိုလည်းလှုံ့ဆော်ပေးပါတယ်။ RS Abara Sari တိပိပိုထားရကိုပြောပြပါမယ်။စီးရီးယားဒုက္ခသည်အမဟာမက်ဒ်အယ်ဂါလာဖာစစ်ပြီးနောက်တည်းသူနိုင်ငံကနေထွက်ပြေးလာပြီးဂျာမနီမှာဘဝတစ္ဆာတည်နေသည်ဖြစ်ပါတယ်။သွေးကြီးနှံတဲ့ဗုဒ္ဓံတွေရဲ့အဝေးတရားမှာယထာပေါင်းသမားအဖြစ်သူအတွေ့အမ်းဘက်ကိုအကောင့်ထဲပုံနေသည်ဖြစ်ပါတယ
်။ In so einer der
Stroga Kohle ကိုကောင်းကောင်းလုပ်ပြီးသူတက်အောင်ရဲလုပ်တတ်သူပါလို့ပြောပါတယ်။ Owen Songkwa ထွက်ပြေးခဲ့ရသူလူပေါင်းတသန်းတည်းကကမ္ဘာဒုက္ခသည်များဆိုင်ရာနေမှာကုလသမဂ္ဂကအတိမတ်ပြုကုန်ပြုသူတွေနဲ့အယ်ဂါလာဖလဲပါဝင်ခဲ့တာပါ။So UNHCR တာဝန်ရှိသူကပြောပါတယ်
။ He basically used it as an opportunity to not only highlight
ဒုက္ခသည်တွေရဲ့အတိဒုက္ခနဲ့သူတို့ကိုတကယ်တကယ်ကအကာအကွယ်ပေးဖို့နဲ့အထောက်ပံ့ပေးဖို့လိုအပ်တာသိစေချင်ပါတယ်။ဒုက္ခကြီးကိုသူတို့တွေအထောက်အကူပြုနေပါတယ်ဆိုတာကိုလည်းပြောပြချင်ပါတယ်။တို့ပြောပါတယ်။ဂျောင်းအန်ကာဒီဒီယဝီလျံစာကုလဒုက္ခသည်များဆိုင်ရာမှာဘီဂျီယုံကတန်ကြာရေးဌာနအကြီးအကဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကဒုက္ခသည်တွေရဲ့ဘဝကိုဘူးလေးရဖျုံစစ်စေတယ်လို့လည်းပြောပါတယ်
။ There are some places where because of the COVID-19 pandemic
ကိုရိုနာဗိုင်းရပ်စ်ကလည်းသူတို့ကိုခရိုင်ကိုကြအထောက်ပံ့ပေးတဲ့အဖွဲ့အစည်းတွေတိတ်နေသွားပါတယ်။အဲ့ဒီနေရာတွေတဲ့ရေမြေနိုင်ငံလည်းပါပါတယ်ရေမြေနိုင်ငံကကိုရိုနာဗိုင်းရပ်စ်ကြောင့်ခဏအဖြစ်ရထားချိန်ကုန်ဆုံးသွားပြီဖြစ်လို့တိုက်ပွဲတွေအချိန်မြင့်လာတဲ့နိုင်ငံမှာစစ်တမ်းခံရရတဲ့တိုက်ပွဲတွေလူကြီးရဲ့ရှစ်ဆယ်ရာခိုင်နှုန်းကလူသားချင်းစာမှုအထောက်ပံ့တွေကိုမိခိုနေရပါတယ်အခုကြီးတွေပြတ်လတ်မဲ့အခြေအနေရောက်တော့မယ်လို့လည်းခုလောက်ပြောခွင့်ရတာပြောပါတယ
် By and large we are still in a situation where
the tsunami ရဲ့ပြည်သူတွေကိုပူကြီးပေးဖို့အရေးပြစ်တွေလောကချက်တဲ့ရောင်းနေနေတဲ့အခြေအနေမှာရှိနေပါတယ်လို့ပြောပါတယ်စစ်တဲ့အကြမ်းဖက်မှုတွေကြောင့်ကမ္ဘာမှာဒုက္ခသည်90%တန်းဒီပါအိုးရင်ဆွန့်ခွာထွက်ပြေးခဲ့ရတာပါသူတို့ရဲ့လောကချက်တွေကိုဖြည့်ဆည်းနိုင်ဖို့ကနိုင်ငံတကာထောက်ပံ့မှုအင်းနဲ့အားနဲ့လိုပါတယ်လို့ဘဝရန်ကပြောပါတယ
် And that's why UNHCR is working with the government of the United States
UNHCR က American နဲ့တခြားဆွေးနွေးတဲ့အတူလက်တွဲပြီးဖြေရှားဖို့ကြိုးစားနေတာပါတရှိပြဿနာကိုဖြေရှင်းဖို့ရောရှေးရှေးခိုင်မာတည်တတ်မဲ့ဒီလမ်းကိုရှာဖို့အတွက်အဖြေလိုလိုအပ်နေတာပါလို့ပြောပါတယ်။ El Color Studio ဒုက္ခသည်တွေစစ်ပီးနေတဲ့ဘဝမှာအခွင့်အရေးတောက်တာတစ်ခုရရှိစေဖို့ပဲဖြစ်ပါတယ်။ El Color ကတော့အရင်ကအနာဂတ်အတွက်ဘာမှမစဉ်းစားနိုင်ခဲ့ပါဘူးတဲ့။အခုတော့ဒီဂျစ်တယ်ပေါင်းလက်ကြီးရဲ့တည်တဲ့နဲ့အဘဝဆိုင်ရှိတဲ့အလုပ်တစ်ခုကရှေ့မှာရှိနေတာပေါ့။အနာဂတ်ဘဝနဲ့ပြောင်းလဲချက်တွေတစ်ဖန်တို့ထလာပြီလို့ဆိုပါရခင်။ကျွန်တော်ရဲ့ပြောပါ
မင်္ဂလာပါရှင်။ဒါမဲ့ဒီနေ့တွေနဲ့ဇွန်လ22ရက်နေ့ဟာဖခင်များနေ့ဖြစ်ပါတယ်။သားသမီးပေါ်မှာထားတဲ့ဖခင်ရဲ့မိတ္တရားကိုအမှတ်တရနဲ့ဂုဏ်ပြုသတ်မှတ်ထားတာပါ။ဒီတော့ VOE သရရှင်နေလဲဖခင်များနေမှာကိုယ့်ရဲ့ဖေဖေကိုမိတ္တရားတည်းလက်ဆောင်ပါခြင်းနဲ့ပြောစင်စရာစကားလေးတွေကိုလေးလိုင်းကတစ်ဆင့်ပြောခြင်းကြရဲဆိုရင်တော့ VOE ကိုစနေနေ့နောက်ဆုံးထားပြီးတော့အစာရေးလိုက်ပါနော်။ကိုယ့်ရဲ့နာမည်ကိုယ့်ဖေနာမည်နဲ့နေရက်တို့ကိုထည့်ရေးဖို့မမေ့ပါနဲ့။ VOE မြန်မာဝိုင်းရဲ့ Facebook စာမျက်နှာ VOE Bamis News ဆိုတာမှာ Send Message ဆိုတဲ့နေရာကနေစာရေးနိုင်သလိုemail လိုက်စာ bamis@voanews.com ကိုလည်းစာရေးပို့နိုင်ပါတယ်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
။နေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါ။ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကျွန်မအင်ဂျင်နိုင်ပါ။တရုတ်ရဲ့ချင်းငွေပေါင်းများစွာရှိနေတဲ့အာဖဂန်နစ္စတန်နဲ့မြန်မာအာဖဂန်ကတော့နောက်ထပ်တရုတ်ချင်းမဲ့ငွေပယ်ချားဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယအခြေဆိုင် WION သတင်းဌာနမှရေးသားထားတဲ့ဆောင်းပါးကိုပထမဆုံးကောက်နှုတ်တင်ပြခြင်းပါတယ်။တရုတ်နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတဲ့ကိစ္စမှာပဲတာဝန်ရှိတာမဟုတ်ပါဘူး။ BRI ခေတ်သစ်ပိုလန်မှ ီမံကိန်းကနေတဆင့်ကျွေးမီတွေကိုလည်းဗိုင်းရပ်စ်သက်ဖွယ်အအောင်မြင်မြင်နဲ့ဖြန့်ဝေနိုင်ခဲ့တယ်လို့ပြောရမှာဖြစ်ကြောင်းအစချေရေးထားပါတယ်။ကမ္ဘာကုန်သွယ်ရေးခေတ္တသမိုင်းမှာအကြီးမားဆုံးအစီအစဉ်ဖြစ်သတ်မှတ်ခံရတဲ့ BRI ခေတ္တပိုလန်မှစီမံကိန်းဟာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေပါပါနေတဲ့တရုတ်ရဲ့နိုင်ငံသားရေးမူဝါဒမှာအဓိကပဲ့ကိုင်ဖြစ်နေတာပါ။ဒီချင်းငွေတွေဟာဆေးရတဲ့နိုင်ငံတွေရဲ့စီးပွားရေးတွေကိုချိနဲ့စေခဲ့ပါတယ်။ဒါပေမဲ့တချို့ကတော့ဒီလိုအဖြစ်မခံဘဲနိုးထလာတဲ့နိုင်ငံတွေရှိနေရမှာမြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေကိုဥပမာပေးထားပါဗျ။နိုင်ငံပေါင်း138နိုင်ငံနဲ့တရုတ်ကသဘောတူညီချက်တွေကိုရေးထိုးထားပြီးဖြစ်တယ်လို့ဆိုပါတယ်။ BRI စီမံကိန်းအတွက်ဒေါ်လာပေါင်း trillion ကျော်ကုန်ကြမယ်လို့လည်းခန့်မှန်းထားပါတယ်။လျှက်စစ်တအားရရှိရေးနဲ့အဲ့ဒါကိုအသုံးပြုနိုင်ရေးအတွက်ချင်းငွေတွေပေးဖို့တရုတ်ကလှုံ့ဆော်နေပါတယ်။နိုင်ငံပေါင်းများစွာဟာတရုတ်ရဲ့ကျွေးမီထောင်ချောက်ကိုတတိမပြုမိခဲ့ကြတဲ့အတွက်အကျွေးညွန်နဲ့ညှစ်ခဲ့ကြပြီမင်းမြန်မာနဲ့အာဖဂန်ကတော့တရုတ်ရဲ့ချင်းငွေကိုလက်မခံပဲချခြင်းအပြင်ပထမခြေလမ်းကိုလှမ်းခဲ့ကြတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်အရင်ကအာဖဂန်နိုင်ငံနဲ့ပတ်သက်လို့တရုတ်ကခက်ဝဲဝဲနေခဲ့ပေမယ့်အမေရိကန်သမ္မတထရန့်ကအာဖဂန်ကနေအမေရိကန်ထွက်ခွာလိုတယ်လို့ပြောလာတဲ့အချိန်မှာဒါဟာသူတို့အတွက်အခွင့်အရေးပဲလို့တရုတ်ကမြင်လာတယ်လို့ဆိုပါတယ်။တရုတ်ကသူ့ရဲ့စီးပွားရေးဇင်းကြံလမ်းကြီးကိုအာဖဂန်မှာဖောက်ဖို့ကြိုးစားပေမယ့်အာဖဂန်အစိုးရကတရုတ်ရဲ့ကျွေးမီထောင်ချောက်ကိုမြင်နေတဲ့အတွက်တရုတ်ကချီးမဲ့ဒေါ်လာ 1.3 ဘီလီယံကျော်ကျွေးမီကိုလက်မခံပဲပယ်ချခဲ့ပါတယ်။မြန်မာနိုင်ငံရဲ့တီထောင်စုစီးရင်စစ်ချုပ်ရုံးကလည်းတရုတ်ရဲ့ချင်းငွေကိုတတိထားဖို့အစိုးရကိုတတိပေးခဲ့တယ်လို့ဆိုပါတယ်။စစ်အုပ်ချုပ်ရေးလက်အောက်ဆယ်စုနှစ်များစွာရှိခဲ့တဲ့မြန်မာနိုင်ငံဟာလွဲမတဲ့အုပ်ချုပ်ရေးစနစ်ကြောင့်အမြောက်များရှိခဲ့တဲ့ချင်းငွေတွေကိုပေးချေနေရတာပါ။ဒါအပြင်မြန်မာနိုင်ငံမှာပြင်ပကျွေးမီတွေတဲ့တရုတ်ကအများဆုံးဖြစ်တယ်လို့ကုန်သွယ်ရေးမှာလည်းတရုတ်နဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်နေပါတယ်။ဒါကြောင့်တရုတ်ချင်းငွေကိုငင်းဆန်ဖို့မြန်မာအတွက်မလွယ်ဘူးလို့ဆိုပါတယ်။နိုင်ငံတော်ကျွေးမီဒေါ်လာ10ဘီလီယံရှိနေတဲ့အထက်မှာတရုတ်က40ရာခိုင်နှုန်းရှိနေတာပါ။ဒါအပြင်1988ခုနှစ်ကနေ2010ပြည့်အထိတရုတ်ဟာမြန်မာနိုင်ငံကိုအကြီးအကျယ်ချင်းငွေတွေထုတ်ချေးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီချင်းငွေတွေကို2018ခုနှစ်မှာစတင်ပေးဆက်လာရမှာတနစ်ကိုဒေါ်လာ500နှုန်းနဲ့မြန်မာနိုင်ငံကပြန်ဆက်နေရပြီးအဲ့ဒီချင်းငွေအတုံးနှုန်းကလည်း400ခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ပြည်ထောင်စုစီးရင်စစ်ချုပ်ရုံးကတော့တရုတ်ရဲ့ချင်းငွေဟာကမ္ဘာ့ဘဏ် IMF တို့နဲ့နှိုင်းယှဉ်ရင်အတုံးနှုန်းပိုပြီးများတဲ့အတွက်တတိပေးခဲ့ပါတယ်။ဒါပေမဲ့လည်းအစိုးရကနားထောင်ပါမလားဆိုတာကိုတော့ဆောင်းပါးမှာမေးခွန်းထုတ်ထားပါတယ်။ကြီးခဲ့တဲ့ဇန်နဝါရီလမှာတရုတ်သမ္မတရှီချင်းဖင်နဲ့မြန်မာအစိုးရခေါင်းဆောင်ဒေါက်ဆန်းစုကြည်တို့ဟာ BRI အရစီမံကိန်းတွေကိုအရှိန်မြှင့်ဖို့သဘောတူခဲ့ရမှာရလက်အနေနဲ့အကြီးအစားစီမံကိန်းတွေအပါအဝင်မိရထားလန်ဖောက်လုပ်ဖို့အထိသဘောတူညီမှု33ခုကိုရရှိခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ ဆရာကျွန်တော်ရုဆလန်နတ်စမြမာရောမြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာကလတ်ဆိုတဲ့အခေါ်အဝါဟာခွဲခြားနှိမ်ချဆက်ဆံတဲ့သဘောဖြစ်လို့အခေါ်ခံရသူတချို့ကပြောင်းလဲခေါ်ဖို့ပြောလာကြပါတယ်။ဒီအဆုံးတော့ဘယ်အချင်းကစာပြီးဘယ်လိုအတိတ်ပဲနဲ့ဆုံးနှုံးခဲ့တာလဲ။ဘာကြောင့်မနှစ်မျိုးစရာအဆုံးဆုံးဖြစ်လာရသလဲဆိုတာရနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စု Northern Illinois Tech သို့အစ်စ်ရာအရှာဌာနပမခငင်းသာမြန်မာစာပေပညာရှင်ဦးစောထွန်းနဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်ကျော်စံသာပါ။ဒီ class ရဲ့အခေါ်အဝါဟာမူလကခွဲခြားနှိမ်ချဆက်ဆံတဲ့အတိတ်ပဲမျိုးမသက်ရောက်ခဲ့ဘူးလို့ဆရာဦးစောထွန်းကအခုလိုစပြောပါတယ်။
နံပါတ်1ကတော့ခွေးကြဆက်ဆံတဲ့ဘောမသိရောက်ခဲ့တော့ဘူး။ဘာဖြစ်လို့လဲဆိုတော့ဒီပကံခေအလှူရှင်နေတဲ့မှာကျွန်းအလှူရှင်တို့ဓမ္မမဟုတ်အမှုပညာတွေအလှူရှင်တို့ပါတယ်ခဲ့မှာကလာပန္တရာတွေလည်းပါလာပဲ မြန်မာပန်တရားလည်းဆက်လက်ပါတာပဲဒီတော့ဒါရီယာဟိုခွဲခြားဆက်ဆံတာမဟုတ်တဲ့အပြင်ဒါသူတို့ဒါကြည်ကြည်နက်နက်လက်ခံထားတဲ့အသုံးဆုံးပါပဲအတိတ်ပဲပါပဲဘာမှအဲ့ဒီမကန့်ခက်ကတုံးရုံကရန်ဆိုင်တဲ့အစိတ်ပဲမဆောင်ပါဘူးရန်ရန်ဆိုင်ဆိုင်မရှိပါဘူးဟုတ်တယ်အဲ့လိုဆရာမူရင်းအတိတ်ကတော့ကုလဆိုတဲ့ပါဠိစကားစဉ်းစားလိုက်ဆိုတော့ဟုတ်ပါပြီဆရာမူရင်းအတိတ်မှာနှမျိုးရှိပါတယ်တစ်မျိုးကတဏှာကနေပြီးတော့ကကုလာလို့ဒါကုလာလို့ဆိုရတာကလာလို့အဲ့ဒါလို့ပြောတာလည်းပဲရှိပါတယ်အပြောများတာကတော့ကကုလာဆိုတာကလာလာဖြစ်ကုန်များပါတယ်အမျိုးဆိုတဲ့ဆိုရင်မျိုးဆိုတဲ့အတိတ်ပဲပါပဲဟိုတရုတ်ကသူတို့ကိုသူတို့ပေါက်ဖော်လို့ဆိုတယ်လို့ကလာကလည်းကူကကုလာလို့အမျိုးလို့ဆိုခြင်းမဟုတ်ပေါက်ပါတယ်ဒီမှာဟိုတစ်ခုပေါ့ဒီကလာဆိုတဲ့စကားလုံးဟာမရိုင်းတဲ့စသည်တစ်ခုကတော့ကျွန်တော်တို့ဗမာတွေကိုခမဲတွေကဘယ်လိုခေါ်တယ်လဲဥကျော်စံတာသတိချမိပါလား
ကျွန်တော်မသိအောင်ဆရာ
အဲဗမာတွေကိုကလာလို့ခေါ်ပါတယ
်ဟုတ
်ကဲ့ရုပ်ခေါ်တာကကုလပါလေကုလလို့ပဲခေါ်ပါတယ်ဒီတော့ခမာတွေကဗမာကိုခေါ်တယ်လို့ဗမာတွေကကလာကိုခေါ်တယ်လို့ပဲသူတို့ပဲကျွန်တော်တော့ဟိုမြင်ပါတယ
်ဟုတ်ကဲ့အဲ့ဒီအဲ့ဒီဗမာတွေကလည်းပဲတချို့ဒုနာမေရမန်ကလာဆွေးနာမထားရတာပဲဥကလာတို့ကတော့ရာဇဝင်ဆရာတို့ကတော့ဆွေး
ဒါပေါ့ခင်ဗျာဒါပေါ့ခင်ဗျာ
သူနေနေဆင်ဘက်ခိုင်းယူလိုက်တာဒီမှာလို့နော်သူ
ဒါပေါ့ခင်ဗျာဒါပေါ့ခင်ဗျာ
ဟုတ်တယ်အဲ့ဒီဒီခွဲခြားဆက်ဆံမဲ့ဆိုတဲ့အဓိပ္ပာယ်မျိုးပဲလားဘယ်အချိန်နောက်ကလို့ခံမှန်းမိပါလဲဆရာ
ကျွန်တော်ရုပ်တရက်သတိထားမိတာကတော့ဟိုညောင်ရန်ခေတ်ပေါ့နော်ညောင်ရန်ခေတ်ဆိုတော့16ရာစုလောက်ပေါ့ဟိုအင်ဂျင်နဲ့မှာစကားတစ်လုံးရှိပါတယ်အဲ့ဒါကမြင်းမှာအုံကွန်ကျွန်းမှာကလာဆိုတဲ့စကားရှိ
ဟုတ်ကဲ့ဟုတ်ကဲ့ဆောရဟုတ်ကဲ့
အဲ့ဒါမြင်းမှာအုံကွန်ကျွန်းမှာကလာဆိုတော့အဲ့ဒီစကားကဆက်ဆက်ပြီးတော့ဟိုကလာဆိုတာအနေစားပဲအခိုင်းရှိပဲလို့အဲ့ဒီသဘောရလာတာမျိုးကြီးအဲ့ဒီအချိန်လောက်မှာနည်းနည်းသတိထားမိပါတယ်နောက်ပြီးတော့ကျွန်တော်တို့အကျင့်တစ်ခုလည်းရှိတယ်ကြာဗမာလူမျိုးရဲ့အကျင့်ပဲဒါပေမဲ့ဗမာလူမျိုးရဲ့အကျင့်တက်တက်တော့မဟုတ်ဘူးသူများလူမျိုးလည်းပဲရှိပါတယ်ဟုတ်အဲ့ဒါဗာလဲလို့ဆိုတော့ဟိုသူများကိုနှိမ့်နှိမ့်ပြပြဟိုရုံးဖြစ်ချူပြောခြင်းနဲ့အကျင့်ကလေးရတယ်ပဲအရင်ရင်ကရှိရအောင်ရှိတော့သူစိတ်ဒီကုနာတော့ကလာဆိုတော့နောက်ပိုင်းကျတော့ကျွန်တော်တို့ဟို18ရာစုလောက်မှာအီတလီတို့ဘာတွေကအဖြူသာသနာပြုရောက်လာတာရှိတယ်အီတလီတို့အာမေနီးယန်းတို့ဒီလိုလာတဲ့အခါကျတော့သူတို့ကဟိုဘက်ကျွန်တော်တို့နဘဲတို့ဘာတို့ဘက်မှာအညာဘက်မှာရောက်ပြီးတော့အချိန်ချနေကြတာကိုနေကြတော့သူတို့လည်းပဲကလားလို့ခေါ်တာပဲကလားလို့ခေါ်ပြီးတော့ကလားကိုရိုးရိုးမခေါ်ဘူးပြသူတို့နောက်ပြီးနောက်တော့သူတို့လှုပ်တယ်ဘယ်လိုလှုပ်လဲဆိုတော့ဘယင်းတို့ကကျွန်တော်တို့ကြားကမှမလို့ဘမဘမလူလိမ္မာကလားကလားဘာများဆိုတာမျိုးအဲ့ဒါလိုပဲသူတို့ကဘယ်လိုလှုပ်တယ်လဲဆိုတော့အာတဘူးမစကလာပါမျက်နှာမပြည့်ကလေးညစ်အဲ့ဒါမျိုးကြီးသူပြောရတာရှိတယ်အဖြူကြီးသာသနာပြုပုဂ္ဂိုလ်တွေအဲ့ဒါလိုသူကဆလာနောက်လာလောက်လောက်တာရှိတယ်အဲ့ဒါကအကျင့်ပေါ်တယ်အဲ့ဒီအကျင့်တွေကနေစပြီးတော့ဒီစကလုံးကရိုင်းတယ်လို့ထင်သွားတာပေါ့အဲ့လိုပြဿနာမျိုးပါပဲ
ဟုတ်ကဲ့အဲ့ဒီအချိန်ကဒီကိစ္စကိုခံပြင်းကန့်ကွက်တာသူတို့ဒီကလာဘုမအဒီဒီလို့ဆိုရက်ဒီလိုကြီးလူအပိုင်ဝင်ရင်းတာပြည်ပခါဖြစ်တာတွေတော့အထောက်ထားတူပါလားဆရာကျွန်တော်ကြည့်လောက်တော့ဒီအင်္ဂလိပ်ခေတ်ရောက်တော့မှစီးပွားရေးအဖြစ်ဤရသားတွေကပူပြီးတင်ကျလာတော့ဘုမတိုင်းတားရနာကြီးခံပြင်းလဲပါညာစီးရကျွန်တော်စဉ်းစားမိပါတယ်ဆရာအဲ့ဒါရှိကြတဲ့ဒီအဒီဒီယုံအထောက်ခံတာရှိခဲ့ပါလား
တဲဦးချန်ပိုင်ခေတ်ကတော့အဒီဒီယုံကမဖြစ်နိုင်ဘူးလေနော်နောက်ပြီးတော့ကလူဦးရေအနေနဲ့လည်းပဲအင်္ဂလိပ်ခေတ်မှာတော့မများပဲဘူးနော်အင်္ဂလိပ်ခေတ်မှာကျတော့များလဲများသွားပြီတစ်ဖက်ကလည်းစီးပွားရေးဘာညာစသည်ဖြင့်အဲ့လိုမလိုလားစရာယူနေဖြစ်လာတဲ့အခါကျတော့ပုံပြီးဆိုးသွားတဲ့သဘောဆောင်းနေကျဖြစ်သွားမှဖြစ်မှာလေ
အဲ့ဒီတဲဦးသမန်ချစ်တုံးကတော့ဘယင်းတွေရဲ့နတ်မင်းနဲ့မှာဘယင်းနဲ့နိစ္စတဲ့အပိုင်းဝိုင်းတဲ့မှာလည်းပဲအဲ့ဒီမျိုးသားမေသားတွေအဖြစ်အဲ့ဒီအိန္ဒိယကလာခဲ့တဲ့မူရင်းအချင်းအဲ့ဘက်ကလာတဲ့လူကိုယာပြီးပြေးခဲ့တာရှိမှဖြစ်မှာလေဆရာ
ရှိပါတယ်ခင်ဗျရှိပါတယ်အမှ kalami uzar baru ko elu tunggu arah ini siapa le. Terus aku jayi ni rulah tu bawa mata uli. Tadi je nana lekhan jalan le. Kalau guna baru le bersiapa le. Di terus ke lada.
So aku cara dikejaran pada di kantin dia atau cuaca tu pinter ni elu jual aja esok. Terus aku India nuevo lu kauzi jenis sulap esian. Kemasnya ni ya, si di kelas itu hati tu kau hati. Di kelas ni sesa ni segalum ni masalah maknya iya. Kalau thay itu, kalau beru, kalau usaha disian kau saya. Dan ni tu, ayah hari kau bela lupa mari. Jadi kalau piang mesin, ayah hari kau lagi jauh ni apa?
Senarai dari arah piang dia melalui ulu temar. Oh tak harum ah, jenaru mularan temai pasal ema. Di kupat tu abade. Elakaroh, pagu temai ni pada abade. Pagu tu mai masih usen lagu dia pion ni laga di kelari ni nyai piannya lau. Elo kena dong sih dia kelari ni pagu a monet elo piannya piannya barai kaya lau. Ei mah kelari ini yang asih dia. Elau pasal dia mah nengah jaza lau pion lai dia kaya lau. Dia beli ada logo suwa guna pelu mah. Kemarin saya sesat dah. Nada itu India nuevo alu, India dalu, elu piora ni tu barai. Entahlah ber, mula ia dalam mesirah boleh. Elam ilai pok, cuma barai. Entahlah, gunung pian pian kami uaroh, tapi senangnya macam mana?
Tergelar zaman mana injim lewe, tergelar India lara injim nyazu bosana.
Okay.
Kata dia asa, so elau Cikkan bil lagi bilad ini malu ni orang, ini jenis buku rosalah tiap-tiap orang bilad, bilu, buka mana bayi masuk, kerja masuk, malu mungkin dia seperti itu, cuci semak bola jalan siapa, ini kita orang ni ada lusun terluar siapa, pasi lu lukiau ni doal ni, pasi
lukiau ni doal ni suruh, aduh menira dah, subang bilad nira thayna, dia dia kau tu bika nira nira thayna. Jawara macam itu, pernah malu. Hari ini ada kerja nampak senjata ni lah. Luye sejak injil mana ni ayi sanjai macam mana? Baca orang lalu sura sura apa macam apa? Kalau tiup mesu dia ni, jangan suruh dia balik. Jangan jasa lagi tiup dia bermari bu belu kolej sura. Dia nongak poli. Jangan jago ada odawal jago dia. Odawal sura dia kui melu. Piola, pemahu.
Oh,
betul. Oh, betul. Jadi rumit juga. Jadi kalau kalau cakup juga otakui, otakui so kuiat tayar. Elo tayar melu. Elo korawa metejo. Ubu piola meyindiwa. Era piola mahu, jono meyswedia, jono ana cakup. Seisu mal sul. Jadi rumun kamera. Jadi kalau kalau di mana dia dia kisah. Kemarin dia dia cocok kuyang ni lah, balik lebih dia balik. Aku lo, eri sekali macam apa baru, macam elu piora. Airo, dari ya, yang ni dekala sega, mesin jenda dekala ya ludari mukjema. Dia juga bermau elu korama mahuba, jenaru bermari ali di tayang dari bermau dodo ku, iya iya sese piora surari si balik. Aku kelamaan yang kau mail sudah jalan, yang kau mail, warga piang piang lagi dozi lah bu.
Luar suami itu yang biasa.
Okay, okay. Nado, cina beramai yaudu baru sudah. Lono sura kisari, elarinya dengar kau yang saya nak kekak, yang saya nak dah. Yang orang tu nak balas, jangan dulu dia dari kami ulur ekene. Kalau bukan dia kejauh bising, dari tu nak usah sejauh itu boleh tahu. Kalau ini dia cemara, mana jangan anda sunur eh, tiup mesu di sini. Kalau dia ubian juga nak gambar terus usah sejauh ni ni barai. Kalau usah tak boleh barai. Jadi kalau korau macam ni, kalau orang jangan dulu ubian apa, kalau yang orang macam jangan dulu. Kalai makorau, mulu
makorau.
Ayo, terus cai ke, aku kau bersiwa.
ရည်ရဲကိုရောက်ရှိလာပြီးမိုးအေးနဲ့ရာသီတုတ်ကေးရောဂါတွေဖြစ်များလေရှိတဲ့အချိန်မှာကိုဗစ် -19 ရောဂါပိုကူးစက်ခံရသူတွေကိုလည်းပြည်တော်ပြည်နယ်ကနေတဆင့်နေစဉ်ရက်ဆက်ပြန်ပြီးဖော်ထုတ်တွေ့ရှိလို့နေပါတယ်။နိုင်ငံအခြားကနေပြန်လာတဲ့မှတ်တမ်းရှိပြီးရောဂါပိုးရှိတဲ့သူတွေနဲ့ထိတွေ့မှုရှိတဲ့သူတွေမှာတွေ့နေရသလိုနိုင်ငံအခြားကနေပြန်လာတဲ့မှတ်တမ်းလည်းမရှိရောဂါပိုးရှိတဲ့သူတွေနဲ့လည်းထိတွေ့မှုမရှိတဲ့သူတွေမှာပါရောဂါကူးစက်ခံရသူတွေရှိလာတာကြောင့်စိုးရိမ်စရာအနေအထားတစ်ခုကိုရောက်ရှိလာပြီးလို့ဆိုရမှာပါ။COVID-19 နဲ့ပတ်သက်တဲ့ကန့်သက်ချက်အများစုကိုလည်းပြန်လည်ဖြေလျှော့လိုက်ပြီးဖြစ်တာကြောင့်ဒီချိန်မှာပညာရှင်တွေကြိုတင်ခန့်မှန်းထားခဲ့သလိုရောဂါကူးစက်မှုတွေရုတ်တရက်မြင့်တက်လာနိုင်တဲ့အခြေအနေများဖြစ်လာမလားဆိုပြီးစိတ်ပူနေကြတဲ့သူတွေလည်းရှိပါတယ်။အကြောင်းအရာအခြေအနေတွေကရောဂါကူးစက်မှုတွေရုတ်တရက်မြင့်တက်လာနိုင်တဲ့အခြေအနေဘက်ကိုဦးတည်နေပြီးဒီလူလူတူဦးချင်းစီရဲ့ကျန်းမာရေးအသိပညာရှိမှုနဲ့လိုက်နာဆောင်ရွက်မှုတွေဟာဒီချိန်မှာအလွန်ပဲအရေးပါနေတာဖြစ်ပါတယ်။လူကြားထဲတောင်းရင်နှာခေါင်းစည်းတက်ဆင်သွားလာဖို့လိုပြီးသာချေချောင်းဆွဲတဲ့အခါမှာပဝင်းငင်ကလူတွေကိုထိခိုက်မှုမရှိအောင်ကြိုးစားကြဖို့နဲ့အတုံးပြူပြည့်ရဲ့နှာခေါင်းစည်းနဲ့တ िश ူတွေကိုဆင်းရဲကြဆွန့်ပစ်ဖို့အလွန်အရေးကြီးတယ်လို့အနေသားပေါမုခတူဖြစ်သူပေါမုခဒေါက်တာဒေါခီမာမြားကအခုလိုပြောခဲ့ပါဗျ။အ
တ္တနဲ့ပရံမျှရမယ်ဆိုတာပေါ့နော်။အဲ့တော့ကိုခါအကောင်လို့တလို့ခုနကလူဒီပေါ့နော်။သာချေချောင်းနာချေချောင်းဆိုးရဲ့ဥထုတ်တဲ့ဗဇကားစီချင်းကြီးတယ်လို့သူတွေကအများကြီးတော့ရတယ်ပေါ့နော်ဗစကားကိတ်တွေဘာလို့မှလက်သူတို့လည်းကျင်ညာပြီးသားဖြစ်တယ်လက်ကင်မှာအုပ်စိုးပါလက်ကင်မှာခင်မိုးတော့ဘူးမရှိဘူးဆိုရင်တ िश ူးနဲ့ကပါအဲ့သုံးပြားတ िश ူးကိုလည်းဟိုပြစ်ဒီပြစ်ပြက်ခဲလို့မရဘူးကိုကကိုချိုးချိုးလေးလည်းဆောင်းထားမယ်ချိုးချိုးလေးဆောင်းထားပြီးသုံးပြားတ िश ူးကိုချိုးချိုးလေးထဲထည့်မယ်နော်ဟိုအမိုက်ပုံးဆိုတာလည်းအဝေးပင်သားတော့ပြန်မှမသိတော့မဖြစ်သေးဘူးဆိုရင်လွှတ်ပြစ်ခဲမှာပဲနော်ကိုကကိုချိုးချိုးလေးလည်းကိုတ िश ူးကိုကိုထဲကိုကကိုလုံအောင်ထုတ်ကိုကကိုပြီးတော့ပြစ်ပေါ့နော်အပိုင်ပေါင်းကြောင်ပြေပေါ်အဲ့ဂျိုဂျိုအိတ်တဲ့ဂျိုဂျိုအိတ်ကလည်းမဆောင်ရဘူးဆိုတော့လေသို့တော်လည်းအခုတော့ရှိပါသေးတယ်ဂျိုဂျိုအိတ်တွေလည်းတိုင်းပြည်မှာမှမပုံသေးရအိတ်တစ်ခုရဲ့တော့လုံချောင်ထည့်ရမယ်စက်ကူအိတ်ထဲပဲထည့်ထည့်ပေါ့နော်ထည့်ပြီးရင်ပြရမယ်ပေါ့ပြီးရင်အဲ့ဒါမှမဟုတ်ဒီလက်ကင်မော်ရိုတ िश ူးရောမရှိရင်ကိုယ့်အကိုကိုနာချီချောင်းဆိုတာပြင်ပကိုမရောက်အောင်လို့ဒီအမုံမွားကြံတဲ့တခြားလူတွေကူးဆက်မှာဖြစ်တဲ့အတွက်တကောင်စင်းနဲ့ကာပြီးတော့စိုးပါပေါ့နော်ဆံမတို့လည်းဒီတောင်စင်းနဲ့ကာစိုးပါကြအောင်သင်ထားကြပါပေါ့နော်အဲ့လိုပြီးရင်ဘတ်စကားဘောကြီးကမှလည်းအခြားလူတွေကအမှုမဲ့မဲ့မဆိုရင်မစိုးပေါ့နော်ကိုချင်းချင်းတော့ပညာပေးရမှာပေါ့နော်ပြီးတော့နှာခေါင်းစီးဆင်းမယ်ဆိုလို့ရှိရင်စနစ်တကျနှာခေါင်းစီးကိုဆီးရမယ်နှာခေါင်းလည်းပိတ်ရမယ်ပါးစပ်လည်းပိတ်ရမယ်
နှာခေါင်းစီးတက်ဆင်လာတဲ့ပတ်သက်ပြီးအယူဆမှားတွေကိုလည်းအများကြီးတွေ့နေရတာပါအတွင်းပြင်ပြောင်းပြန်တက်နေကြတဲ့သူတွေရှိသလိုနှာခေါင်းအော်မတက်တဲ့သူတွေမေးစည်းအော်မတက်တဲ့သူတွေစကားပြောတဲ့အခါနှာခေါင်းစီးကိုမေးတိုင်းထားတဲ့သူတွေနဲ့သုံးမိသားနှာခေါင်းစီးကိုပြန်လဲအသုံးပြုနေကြတဲ့သူတွေကိုလည်းတွေ့မြင်နေကြရပါတယ်နှာခေါင်းစီးတက်ဆင်သုံးပြုရတဲ့ပတ်သက်ပြီးဘလို့ချက်တွေကိုကြီးဆိုင်လိုက်နာတင်ပါတယ်လို့မေးကြည့်တဲ့အခါပမောက္ခဒေါက်တာဒေါခီမာမြားကအခုလိုရှင်းပြခဲ့ပါတယ်
အဲ့နှာခေါင်းစီးကိုပဲစကားပေါ်ရောက်လာတော့ဟိုပြစ်ဒီပြစ်လွှတ်ထားလို့လည်းမရဘူးပုံနေပြီးတော့အဲ့ဒါကိုပြန်တိုင်ကိုပဲကူးမှာပေါ့နော်အဲ့လိုပြီးတော့ကြာအစက်ရောင်အခုပဲစကားပေါ်မှာအစက်ရောင်နဲ့တက်ခဲလို့ဟိုရုံးနေလဲကြောက်အဖြူရောင်နဲ့ပြန်တက်မယ်လို့ဟိုဘက်ဒီဘက်လှန်တက်လို့လည်းမရအောင်နော်အစက်ရောင်အစက်ရောင်အရောင်ရှိရအပြင်ပါဆိုအပြင်ပါပဲတောက်လျှောက်တက်မယ်ပေါ့နော်တက်ရတဲ့အကြောင်းအရဇမဆိုးဆိုးရယ်ရှင်းကြရယ်အစက်တက်လို့ရှိရင်နှာခေါင်းကိုအိုးအောင်လဲအစက်ရဲ့အပေါ်မှာအမာပြားလေးပါအဲ့အမာပြားလေးကရေးကြည့်ရယ်အပေါ်မှာထားပါဆိုလူတွေရဲ့တရောင်းတဲ့ကြောင့်မျက်နှာပုံလည်းမတူဘူးနှာခေါင်းပုံလည်းမတူဘူးဒီလိုတက်တယ်ဆိုရင်ဟာဟာတက်တိုင်းအကုန်လုံးဝင်နိုင်ကြရေးဝင်ပါပဲ။ဟောနှာခေါင်းကိုကိုယ့်ဘာကိုတက်ပြင်းကိုယ့်နှာခေါင်းကိုကိုချိုးချလိုက်ရင်နှာခေါင်းကအတိဖြစ်သွားမှာ။မဝင်နိုင်ဘူးတော့တောင်းတောင်းနော်။ပြီးတော့ကြာရင်ဒီမှာအထက်ကလေးတွေပါလဲအောက်ချထားပါလို့အောက်ချထားရတာ။အဲ့တည်းလည်းမျက်နှာကြီးကြီးသေးသေးသူကသူ့ကိုယ့်မျက်နှာလည်းကိုဆွဲချလိုက်ရင်ဒီမျိုးစိအောက်ကိုရအောင်ဆွဲချရင်နားနှစ်ခုကိုချိတ်ပြီးတော့တက်ထားရမှာပေါ့နော်။ဒါပဲစနစ်တကျတက်ရမယ်လို့ပြောတာပါ။အဲ့တော့ကြာလဲဘာကြောက်လဲဆံမခွန်းလာထက်တယ်လဲပြောအစင်းရောင်ဒီအပြင်းကနာနေတဲ့ပိုးတွေကိုကာကွယ်ပါတယ်နော်အပြင်းကနေပြီးတော့သူများကြီးကခွန်းလာအနာစီဆောင်းဆုတ်လိုက်တဲ့ဟာပါဆိုရင်သူကဘုံဝင်အောင်ကာတာအလဲမစစ်လေးတစ်စစ်ရှိရယ်သုံးလွာထပ်ထားတာကိုအလဲစစ်ကစကားလိုပဲပုံမှားရစစ်ချတော့အတွင်းကအဖြူပါဆိုလို့ရှိရင်ကိုယ်မှလည်းလူကတက်ထားတဲ့အတွက်ဒီဆုထိုင်းတာရှိရယ်ကိုယ့်ရဲ့ချွေးထက်တာတော့ကိုယ့်ရဲ့နှာခေါင်းကအစီထက်တယ်အဲ့ကောင်တွေဆိုဆုပ်ပြီးရဟာပေါ့အဖြူကနော်အဲ့အကြောင်းဖြစ်လို့အဲ့ဒါကိုစနစ်တကျတက်ပါလို့ပြောရနော
်နှာခေါင်းစီးတက်ဆင်ပြီးတူးနဲ့တူးခက်ခွက်ခွာနေတာဟာ COVID-19 ကာဝေးရေးမှာအရေးပါတဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့ပညာရှင်တွေကအကြံပေးနေကြတာပါဒါပေမဲ့နှာခေါင်းစီးတက်ဆင်တာနဲ့တွင်မလုံလောက်ပဲလက်ကိုမကြခဏဆေးကြောတက်ဆင်ပေးဖို့နဲ့အပြင်ထွက်နေချိန်မှာလက်နဲ့မျက်နှာကိုမထိတွေ့မကင်တယ်မိအောင်သတိထားကြဖို့ကလည်းအရေးပါတယ်လို့သိရပါတယ်အခုချိန်မှာအကြောင်းအရာအခြေအနေရဲ့ရဲ့ဟာ COVID-19 ကူးစက်မှုရုတ်တရက်မြင့်တက်လာနိုင်တဲ့အခြေအနေကိုဥတည်လာနေတာကြောင့်ပြည်သူလူထုအနေနဲ့တကူရေးကာဝေးရေးလှုပ်ဆောင်ချက်တွေကိုသတိမလွတ်ဘဲဆက်ပြီးကာဝေးလှုပ်ဆောင်ထားဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
VOA ရဲ့ Blogger Radio သမားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်မမြန်မာနိုင်ငံမှာ COVID-19 အတည်ပြုလုံနာရှိမရှိစစ်ဆင်းနေတဲ့နေရာတွေထဲမှာကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဆေးသုတေသနဦးစီးဌာနလည်းပါဝင်ပါတယ်။ဆေးရုံတွေက COVID-19 တန်လျာလုံနာတွေနဲ့အတော်အလာကန့်တက်ထားတဲ့နေရာတွေကစောင့်ကြည့်ခံထားရသူတွေရဲ့နမူနာတွေကိုဆေးသုတေသနမှစစ်ဆေးပေးနေပါတယ်။အခုလိုမျိုးစစ်ဆေးနိုင်ဖို့နမူနာယူတဲ့အဖွဲ့အပါအဝင်အစင်စစ်စစ်ဆေးပေးတဲ့အဖွဲ့တွေခွဲဆောင်ရွက်နေကြတဲ့အကြောင်းဆေးသုတေသနဦးစီးဌာနရဲ့ကျန်ကြာရေးမှုသူတေသနဒေါက်တာဝါဝါအောင်ကအခုလိုရှင်းပြပါတယ်
။ဆက်ပြီးတော့ကြွားယူတဲ့ပေါ့နော်ဆံပယ်သွားကောက်တဲ့အဖွဲ့ရှိတယ်။အကျွားတို့လက်ပြီးမှဆိုလို့ရှိရင်ပိုးကင်းစင်တဲ့ပေါ့စနစ်ကျလောက်ထားတဲ့အခန်းထဲမှာ RNA မျိုးဗီဇထုတ်ရတဲ့အဖွဲ့အဲဒီမျိုးဗီဇကို molecule set တွေနဲ့ဒီ COVID-19 ဟုတ်လားမဟုတ်လားအဖြေထုတ်ပေးတဲ့အဖွဲ့နောက်ပြီးတော့ကျတော့ flu ကိုအထောက်အကူပြုရတဲ့အဖွဲ့နောက်ကျတော့သူတို့နဲ့လူနာရဲ့ရာသီဝင်အချက်လက်တွေကိုစရင်းသွင်းပေးရတဲ့အဖွဲ့နောက်ပြီးတော့ကျတော့အထွေထွေပေါ့နော်စီမံအုပ်ချုပ်ပေးရတဲ့အဖွဲ့ကြီးဆိုပြီးရှိပါရဲ့ရှင
်ဓာခွဲကအဖွဲ့ကစစ်ဆေးကြတဲ့အခါမှာလေယောဂပိုးတွေမပြတ်နိုင်အောင်လို့လုံခြုံအောင်အသေးစားလုပ်ထားတဲ့အခန်းတွေထဲမှာဓာခွဲစမ်းတက်ကြရပါတယ
်ကျွန်တော် laboratory team အနေနဲ့ကျတော့ laboratory အဖွဲ့အနေနဲ့ကျတော့ကျမတို့ကကျမတို့စီပေးပို့လာတဲ့နမူနာလေးကိုဓာခွဲအဖြေထုတ်ဖို့အတွက်ဆိုလို့ရှိရင်ကျမတို့ကဒီနမူနာမှာပါတဲ့နော်မျိုးဗီဇကိုဒီဓာတ်ရိုက်ထုတ်တဲ့အဖွဲ့ရှိတယ်သူတို့ကကျတော့ဒီယူလာတဲ့နမူနာလေးကိုသူအရီလေးရတဲ့ဆင့်ကူးဆက်တဲ့ယောဂပိုးဖြစ်တဲ့အကြောင်းမလို့သူတို့တန်းပြီးတော့ sample တွေရနေပြီးတော့မှသူတို့ရဲ့မျိုးဗီဇာကိုအရင်ဆုံးထုတ်တဲ့အခါမှာဇီဝလုံခြုံမှုအဆင့်နှစ်အထက်ရှိတဲ့ဓာခွဲကန်းဆိုတာကျတော့အထဲမှာဓာခွဲကန်းထဲကပိုးတက်ထားတယ်နောက်ဓာခွဲကန်းထဲကလေးရလည်းအပြင်ုံပြောက်ဘူးပေါ့နော်နမူနာတွေကိုလည်းစိတ်ချအနေနဲ့ကင်းစာကိုင်းတိုင်းနဲ့အဲဒီကိုင်းတွေတဲ့ဓာခွဲဝန်ထမ်းတွေကိုလည်းမကူးဆက်ဘူးပေါ့နော်အဲ့လိုမျိုးအစ်တင်ကြလောက်ထားတဲ့အခန်းထဲမှာထုတ်တဲ့အဖွဲပေါ့နော်ပြီးလို့ရှိရင်အရရတဲ့မျိုးဗီဇာပေါ့နော် RNA ကိုကုနာက molecule ချက်တင်နဲ့ရှာဖွေရတာပေါ့သူကတော့အပြင်တစ်ခွဲတန်းမှာလောက်တာပေါ့ဟိုကကျတော့ပိုးတက်ထားတဲ့သူ့ရဲ့ဒီအထဲလေးကိုအပြင်မထွက်အောင်လောက်ထားတဲ့အခန်းထဲမှာ negative pressure လို့ခေါ်ရဲအဲ့ဒီအခန်းထဲမှာလောက်တဲ့တစ်ဖွဲနောက်အပြင်ဘက်ကတစ်ခွဲတန်းထဲမှာအရထွက်လာတဲ့မျိုးဗီဇာကို covid လာလို့ပြီးတော့စစ်တဲ့ဆက်နဲ့ပေါ့နော် RT-PCR လို့ခေါ်ရရှင်အဲ့ဒီဆက်နဲ့လောက်တဲ့တစ်ဖွဲနောက်ပြီးတော့အဲ့အဖွဲ့ကို support လုပ်ရတယ်ပေါ့နော်အထောက်အကူပြုရတဲ့အဖွဲ့သူကကျတော့ဒီအဖွဲ့ကိုလှူဆောင်မှုအတွက်ပစ္စည်းအစင်းစင်းလိုအပ်တဲ့တခွဲတန်းသုံးပစ္စည်းတွေပါနံပါတ်တွေရေးရတယ်အမှန်ကန်အောင်ပေါ့နော်ဒီဟာဆိုလို့ရှိရင်ဘယ်လူနာနဲ့ code number ခေါ်ရဲပေါ့ laboratory number လေးတွေပေါ့123 B ဒီလူနာ123ကဘယ်လူနာဖြစ်ပါလဲပေါ့နော်အဲ့ဒါလေးတက်ဖို့တန်ကန်ဖို့အတွက်နောက်တစ်ဆင့်တစ်ဆင့်ပေါ့နော်ပြင်ဆင်ပေးရတဲ့အဖွဲ့တစ်တစ်နေ့လုံးလုပ်ရတယ်အဲ့အဖွဲ့ရှိရဲ supportingတင်ပေါ့နော်အထောက်အကူပြုဖွဲ့နောက်ပြီးတော့ကျမတို့ကဒီလူနာနဲ့တူကျမတို့က data entry ပုံစံပေါ့နော်သူရဲ့ကိုယ်ရေးအချက်အလက်တွေသူရဲ့ travel ပေါ့နော်ခီးသွား history တို့နော်သူရဲ့ရာမှတ်တမ်းတွေပါတဲ့မှတ်တမ်းကိုစာရင်းသွင်းရတဲ့အဖွဲ့ပေါ့ data entry အဖွဲ့ပေါ့သူကကွန်ပျူတာနဲ့စာရင်းသွင်းရတယ်အဲ့ဒီကွန်ပျူတာနဲ့စာရင်းသွင်းရမှာ WHO ကနေပြီးတော့ပေးထားတဲ့ကျမတို့ဒီပုံစံအနေနဲ့ပေါ့နော်စနစ်စပြည့်သွင်းတဲ့အဖွဲ့အဲ့အဖွဲ့ရရှိပါတယ်နောက်ပြီး management team ပေါ့နော် management team ကတော့ကျမတို့လည်းပါတယ်ပေါ့နော်ဒီဟာအကုန်လုံးပေါ့လိုအပ်တဲ့ပစ္စည်းတွေဖြည့်ဆည်းပေးရတယ်ကျူကြီးတွေဆွဲပေးရတယ်ပေါ့နော်တာဝန်တွေအုပ်ချုပ်ရေးကိစ္စအဝဝတွေဒီနောက်ဆုံးမှဒီအမိုက်ကြတာအစပေါ့ပံ့ပိုးပြီးတော့စီမံပေးရတဲ့အဖွဲ့ဆိုပြီးတော့ရှိပါတယ
်အခုလိုမျိုးဒီ covid ဟောမဟုတ်နမူနာတွေကိုနေ့တိုင်းစစ်ဆေးပေးနေရတဲ့သူတွေအတွက်ကဒီတခြားသူတွေထက်စားလို့ရှိရင်ပေါ့နော်ပိုပြီးတော့မှကူးဆက်နိုင်တဲ့အန္တရာယ်များပါတယ်ရှင်။အဲ့တော့အဲ့ဒီအတွက်ကိုရောဘယ်လိုမျိုးပြင်ဆင်လုပ်ထားပါလဲ
။အဲ့ဒီကိစ္စတော့ကျမတို့ရဲ့အဓိက main concern ပေါ့နော် safety first ပေါ့နော်ကျမတို့ကတော့လေကျမတို့အခုလုံးဆောင်နေတဲ့အဖွဲ့အနေနဲ့ကကုလားလို့ sample collection team ပေါ့နော်။အဲ့ဒီ team က member တွေအကုန်လုံးဒီ training အထက်ထက်ယူထားယူရပေါ့ဒီ PPE ဝတ်စင်နီးပေါ့နော်လုံးကျုံကဘယ်လိုလဲသိချာကျင့်ပြီးတော့ sample ဘယ်လိုယူရမလဲဆိုတော့သိချာကျင့်ပြီးတယ်သူတို့ဒီအနေနဲ့အရင်များတယ်ယူရဲသူဒီနှာခေါင်းတို့ပဲအကနှာခေါင်းထဲကလည်းထည့်ရတယ်ဒီလေဘင်းထဲကလည်းပါးစပ်ထည့်ရပေါ့နော်ထည့်ရတဲ့အခါမှာတို့ရှင်ချောင်းဆိုးတာလို့အဲ့အချိန်မှာကိုယ်ကလာကူးနိုင်တယ်ဆမ်ပယ်တဲတဲ့အခါမှာလည်းဆမ်ပယ်ကိုကိုင်တဲ့လူကဘယ်လိုဝေးရမလဲဆိုတာသတ်မှတ်ထားပြီးတော့ဘယ်လိုလက်အိတ်ဝေးရမလဲဘယ်လိုစာချိတ်ခေါင်းဝေးရမလဲဆိုတာအဲ့အတိုင်းပေါ့စူတိုင်းကျမတို့စီလာပို့တယ်ပေါ့နော်အဲ့ခါကျတော့ laboratory team ပေါ့ laboratory team အနေနဲ့ကျတော့သူကပို့ပြီးတော့အပေါ်ကူးဆက်နိုင်တဲ့အနေအမျာလာပြီးလူနာကနှာခေါင်းတို့ဘက်အာခေါင်းတို့ဘက်နမူနာတွေကိုဓာတ်ရိုက်ပေါ့နော်မျိုးဗီဇပေါ့ RNA ကိုထုတ်ယူရတဲ့ဝေးပြီးကူးဆက်နိုင်ခြင်းရှိတယ်လို့ပြောတဲ့တိုင်းမဲ့ကျတော့တကယ်ကျတော့ဒီဓာတ်ခွဲဝင်တဲ့အတွက်ကကျွန်တော်တို့ဒီချမှတ်ထားတဲ့စီမင်းစည်းကမ်းတွေပေါ့နော် laboratory နဲ့စ safety ဆိုင်ရာတဲ့ safety တခွဲလုံးလုံးမှုဆိုင်ရာကျွန်တော်တို့လုံဆောင်ရတဲ့တိုင်းကြီးကြီးလုံဆောင်မယ်ဒီရဲ့ကိုဗစ်အတွက်ကိုလို့ရှိရင်အထူးတတိပြည်ပြည်လှုပ်ဆောင်မယ်ဒီဆက်တီအကုန်လုံးကဒီဘက်လုံးကျုံမှုအစင်းနဲ့အပေါင်းတခွဲခန်းနေခုနက bio safety cabinet ခေါ်တဲ့ပေါ့နော်အခန်းအနေမှာထပ်ပြီးလှုပ်ရတဲ့အတွက်ကြောင့်မလို့တော်တော်ကိုကျမတို့ဒီဗရန်နေကြီးစီအောင်လှုပ်ထားပါတယ်တော်တော်ကိုစိတ်ချရပါတယ်ပေါ့နော်အဲ့တိုင်းလှုပ်ဆောင်နေတဲ့အတွက်ကြောင့်မလို့
ဒါပေမဲ့ဆရာမတို့ခုလိုမျိုးနေတိုင်းနမူနာတွေကိုစစ်ဆေးတဲ့အခါမှာပေါ့နော်မျှော်လင့်ထားတဲ့အခက်အခဲတွေတွေ့ရတာမျိုးရောရှိပါလားရှင်
ကျမတို့တို့အခက်အခဲရကြတော့ဒီမှာဆိုလို့ရှိရင်ဒီနေ့ဆိုလို့ရှိရင်ကျမတို့ sample လေအလူရောက်200ပတ်ဝန်းကျင်ပေါ့150 200တစ်ခါတည်း250 260ကျော်အထိကျုပ်လေးတွေပေါ့နော်ပလင်းလေးတွေပေါ့နော်အဲ့ဒါလေးတွေကိုလည်းတို့ကပိုးကင်းစေအောင်လေအပြင်ဘက်ကပေါ့နော်ကြာလို့ရှိရင်တွားတဲ့အခါမှာလုံးကျောင်းအထက်ထက်ပေါ့နော် plastic နဲ့တစ်ခက် container ခေါ်ရဲပေါ့နော်ဘူးတစ်ခက်လောက်ရတဲ့အခါမှာ ethanol ပေါ့ကျမတို့အရက်ပြန်လို့ဟာမျိုးပေါ့နော်အဲ့ဒါနဲ့ဖြန်းရတဲ့ဟာတွေရှိတယ်အဲ့ဒါနဲ့ခါကျတော့ပြန်ပြီး check လုပ်ရတဲ့အခါမှာဆိုလို့ရှိရင်ဒီလိုမျိုးပေါ့နော်နာမည်မသေးပွဲရဲ့ဥစ္စာပါလာရဲ့ဥစ္စာလိုမျိုးနောက်ခါကျလို့ရှိရင်ဒီ sample ကိုပေါ့နော်နမူနာဖောက်တဲ့အခါမှာခုနလိုမျိုးပေါ့နော်ရဲပြန်ဖြန်းလိုက်ပြီးရဲ့နော်အဲ့ဒါဆိုလို့ရှိရင်ဒီအိတ်ကနေပြီးတော့မှတခါနာမည်ပြတ်သွားတဲ့ဟာမျိုးတွေပါ ਈ ပေါ့နော်အဲ့ဒါမျိုးရှိတာလေကျွန်တော်တို့တန်းပြီးတော့မှ sample ယူရဲ့လူတွေအကြောင်းကြားတယ်တင်းနဲ့တင်းပေါ့နော်ညှိနှိုင်းရတယ်ရှင်အဲ့ဒါဆိုလို့ရှိရင်အဲ့ဒါမျိုးအခက်ခဲလေးတွေခက်ခဲဆိုတာဒါဒီတခွဲကန်းဝင်နိုင်နိုင်တွေ့ကြုံရတဲ့ဥစ္စာပေါ့နော်
ဆေးသူတေသနာရဲ့အစင်းမြင့်မော်လီကျူးသူတေသနာဌာနကိုတာဝန်ယူရတဲ့ဒေါက်တာဝါဝါအောင်ညွှန်ကြားမှုသူတေသနာကိုမေးမြန်းခဲ့တာဖြစ်ပါတယ်။ COVID-19 home health ဆိုတာအတွက်နမူနာတွေကိုဆေးသူတေသနာတခွဲခန်းတွေမှာစစ်ဆေးတဲ့နေရာမှာမျိုးဗီဇကိုအလိုလျောက်ထုတ်ပေးတဲ့စက်ကြီးမျိုးတွေရှိရင်တော့နမူနာတွေကိုအခုထက်ပိုများများစစ်ဆေးပေးနိုင်လိမ့်မယ်လို့ဒေါက်တာဝါဝါအောင်ကပြောပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါဂျော်ဂျီယာပြည်နယ်အတ္လန်တန်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဝန်ဒီစားတောက်ဆိုင်ကားရတဲ့နေရာမှာလူမဲမျိုးသားရစ်ရှတ်ဘရုခ်စ်တနက်နေ့အဖြစ်ခံရပြီးသေဆုံးခဲ့ရမှုအတွက်အလုထုတ်ခံခဲ့ရတဲ့လူမျိုးရဲရာရှိဂျယ်ရက်ရုခ်ကိုကြီးလေသောလူသတ်မှုနဲ့တရားဆွဲဆိုလိုက်တယ်လို့ကောင်တီအစိုးရရှင်တွေကဗိုလ်တပူးနယ်မှာပြောပါတယ်African American မျိုးသားနောက်တူဖြစ်တဲ့ Brooks တိတ်ဆုံးလာတာဟာ American နိုင်ငံတလွာခွဲခြားဆက်ဆံမှုနဲ့ရဲတွေရဲ့ဆိုးရတဲ့ကံတွယ်မှုကိုပြုပြင်ဖို့တောင်းဆိုဆန္ဒပြမှုတွေပိုးပြီးအချိန်မြင့်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ American ဆိုးရက Syria သမ္မတ Bashar al-Assad နဲ့သူ့အဆိုးရအဖွဲ့ပေါ်မှာပုံမတင်းကျပ်တဲ့ဖိအားပေးတဲ့အနေနဲ့အရေးယူတန်းခတ်မှုအတိတ်ရဲ့ကိုထပ်ပြီးချမှတ်လိုက်တယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကဗိုလ်တပူးနယ်မှာပြောပါတယ်။ဒီတန်ခတ်မှုမှာအဆက်ရဲ့မိသားစုအပြင်ဆီးရအဆိုးရအရာရှိတွေနဲ့အဆက်အဆိုးရကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုပါထည့်သွင်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံတွင် COVID-19 ရောဂါကူးစက်ပြန့်နှံ့မှုတိုက်ဖျက်ရေးအတွက် American ပြည်ထောင်စုကဒေါ်လာ4သန်းထပ်ပေးမယ်လို့ရန်ကုန် American တန်ယုံကဗိုလ်တော်ဖူးနေမှာကြေညာပါတယ်။အခုထပ်မံပေးရတဲ့ဒေါ်လာ4သန်းနဲ့ပါဆို February လကစပြီးမြန်မာနိုင်ငံရဲ့ COVID-19တုံ့ပြန်တိုက်ဖြတ်ရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ကထောက်ပံ့ပေးနေတာစုစုပေါင်းဒေါ်လာ73သန်းခွဲရှိသွားပြီဖြစ်ပါတယ်။ဟိမန္တာတောင်တန်းအနောက်ပိုင်းကအိန္ဒိယတရုတ်နယ်စပ်ဒေသမှာနှစ်ဖက်တပ်တွေခတ်ရန်ဖြစ်ပွားရာကနေအိန္ဒိယစစ်သားအနည်းဆုံး20သေဆုံးခဲ့ရတဲ့နောက်ဆက်ဆံရေးတင်းမာလာတာကိုရှော့ချဖို့နှစ်ဖက်သဘောတူညီခဲ့ကြပါတယ်။ဗိုလ်တပူးနေကတရုတ်နဲ့အိန္ဒိယနိုင်ငံကြားဝန်ကြီးနှစ်ဦးတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြတာဖြစ်ပြီးဒီလိုဆက်သွယ်ပြောကြားနေချိန်မှာပဲအိန္ဒိယဘက်ကနေဆက်ဒေတာကိုတက်တွေထပ်ပြီးဆေးလွတ်ခဲ့တယ်လို့တရုတ်ကလည်းတိဘက်ဒေတာရင်းတန်ချက်ကာကားနဲ့စစ်သားတွေဆေးရေးလေ့ကျင့်မှုလုပ်ခဲ့ကြတာပါချက်တဲ့ပြင်းနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆင်းရဲဆက်ပါ
This program has come to you from the Voice of America, Washington.